to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးရလုပ်ငန်းစဉ်တွေစတော့မယ်ကြောင်းဟောလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီနေ့ပဲကြေညာပါတယ်အမေရိကန်သမ္မတအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ဟိုရော့ကက်မန်ဆိုပြီးတော့နောက်ကထပ်ခေါ်မယ်ဆိုရင်အနေရကြီးတဲ့စိန်ခေါ်မှုဖြစ်မယ်ဆိုပြီးမြောက်ကိုရီးယားကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြေညာပေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုဒီဇင်ဘာ9ရက်နေ့ရှေ့ရက်လာရောက်ဖို့ရှိပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့
ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာပေါ့နော်အဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေ
တရုတ်မြန်မာရေးဆောင်ကြည်လေးလာသူဒေါ်လှကျော်စောရဲ့တုံ့တက်ချက်နဲ့တူထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစပါးကင်းဧကသိန်းနဲ့ချီပြီးတော့ရိတ်သိမ်းချိန်ရောက်နေပေမဲ့တိုက်ပွဲတွေကြောင့်လက်သမားတွေမသွားလာရဲပဲဖြစ်နေပါတယ်။အာဏာလွှဲသုံးမှုတွေအရင်လိုပြတ်မဖြစ်အောင်ဖွဲ့စည်းပုံပြင်ဆင်ရေးသတိထားဆောင်ရွက်ဖို့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်ရဲ့ပြောကြားချက်အပေါ်မှာတုံ့တက်ချက်တချို့နဲ့ထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်လုပ်နေကြတဲ့အမျိုးမအလုပ်သမားတွေဟာစာချုပ်ပါအချက်တွေအတိုင်းတာဝန်ယူမှုမပေးတဲ့ကုမ္ပဏီကိုယ်ကူကိုဒီကနေ့တိုင်ကြားလိုက်ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူရေးလုပ်ငန်းစဉ်စတင်တော့မှာဖြစ်တဲ့ကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီနေ့ပဲကြေညာပါတယ်ဖွဲ့စည်းပုံခြေအုပ်တွေနဲ့အညီသမ္မတပေါ်အရေးယူနိုင်ရေးအောက်လွတ်တော်တရားရေးကော်မတီကိုညွှန်ကြားထားကြောင်းလည်းပြောဆိုခဲ့တာပါသမ္မတရဲ့လိုရတဲ့ဟာဖွဲ့စည်းပုံခြေအုပ်တွေကိုချိုးဖောက်တယ်ဆိုတာမငင်းနိုင်ကြောင်းလည်းအောက်လွတ်တော်ဥက္ကဋ္ဌကပြောခဲ့ပါတယ်နိုင်ငံရေးအကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုသမ္မတထရန့် PR ပေးခဲ့တာဟာတရားစွဲနိုင်လောက်တဲ့ပြည်မှုမြောက်တဲ့အကြောင်းဖွဲ့စည်းပုံခြေအုပ်တွေရေးရာကျွမ်းကျင်သူပညာရှင်3ယောက်ကလွတ်တော်မှာထွက်ဆိုပြီးနောက်တည့်မှာပဲဒင်းစာရှင်းလင်းပွဲကျင်းပပြောဆိုလိုက်တာပါ။သမ္မတရဲ့ Republican Party ကကိုယ်စားလှယ်ကိုတွေကဖိတ်ခေါ်ခဲ့တဲ့ဥပဒေပညာရှင်ကတော့သမ္မတအပေါ်အရေးယူလာအောင်အထောက်အထားခိုင်လုံမှုမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ Harvard တက္ကသိုလ်ကဥပဒေပညာပါမောက်ခ Noah Feldman ကတော့2020 American သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်း Joe Biden ပေါ်စုံစမ်းစစ်ဆေးဖို့ Ukraine သမ္မတ Volodymyr Zelensky ကိုမယုံမသားတွေးဆောင်ခဲ့တာသမ္မတတူအပေါ်အရေးယူဖို့ဖွဲ့စည်းပုံခြေကောင်းပွဲကပြဋ္ဌာန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြမှုကျွန်းလွန်ရာရောက်ကြောင်းမနေ့တုန်းကပဲလွှတ်တော်ကိုယ်စားလှယ်ကိုပြောဆိုသွားတာပါ Stanford တက္ကသိုလ်ကဥပဒေပညာပမောက်ခပမလာကာလန်ကလည်းအမေရိကန်သမ္မတတွေအနေနဲ့ရွေးကောက်ပွဲတွေကိုပြပကဆွတ်ဖက်မှုတွေကနေကာကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်တင်ကြောင်းလည်းပြောဆိုသွားပါတယ်မြောက်ကယ်ရိုလိုင်းနာတက္ကသိုလ်ကဥပဒေပညာပမောက်ခမိုက်ကယ်ဂျာဟတ်ကတော့သမ္မတပေါ်အရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးဟာအတိတ်ပဲမဲ့ရရောက်လိမ့်မယ်ဆိုပြီးအောက်လွှတ်တော်တရားရေးကော်မတီရှင်းမအဖွဲ့အမှာစကားပြောရမှာသတိပေးထားပါတယ်
ပြင်သစ်နိုင်ငံမှာပင်စင်ခန်းစား권စနစ်တစ်ခုလုံးကိုပြင်ဆင်မဲ့သမ္မတအမ်မနီယယ်မက်ခရွန်ရဲ့အစီအစဉ်တွေအပေါ်မကျေနပ်လို့နိုင်ငံတော်ဆန္ဒပြပွဲတွေလုပ်နေကြတဲ့အတွက်ပါရီမျိုးတော်ကြီးတစ်ခုလုံးလုပ်ငန်းတွေရပ်ဆိုင်းနေပါတယ်။ဆီယာမြတ်တမကအကုံတင်ကမောင်းသူမြတ်တမကစတဲ့အလုသမတ်တမကအစုံကတမကဝင်တွေဟာအလုခွင်ကနေမျိုးတော်လမ်းတွေပေါ်ထွက်ပြီးတော့ဒီခြိတဲ့ဆန္ဒပြနေကြပါတယ်။ဆန္ဒပြသူတွေခြိတဲ့တဲ့လမ်းကြောင်းပေါ်မှာရှိတဲ့ဈေးဆိုင်တွေ၊ coffee ဆိုင်တွေ၊စားသောက်ဆိုင်တွေအားလုံးပိတ်ထားကြဖို့ရဲကအမိန့်ထုတ်ထားသလိုသမ္မတအိမ်တော်ရှိရာနေရာတစ်ဝိုက်ကိုလည်းအတားအဆီးတွေလုပ်ထားကြပါတယ်။ပင်စင်ယူနိုက်တက်အသက်62နှစ်လို့တိုးတက်မှတ်ထားတဲ့ပြင်သစ်နိုင်ငံမှာသမ္မတမက်ခရွန်ကအလုသမားတွေအလုလုတဲ့ရက်တိုင်းအမှတ်ပေးပြီးအဲ့ဒီအမှတ်တွေကိုနောက်မှပင်စင်ခန်းစား권အဖြစ်နဲ့ပြောင်းဖို့စီစဉ်နေတာဖြစ်ပါတယ်။အလုအမျိုးစားပေါ်လိုက်ပြီးပင်စင်ခန်းစားနိုင်ခွင့်ပမာဏမတူတဲ့လက်ရှိစနစ်ကိုပြောင်းဖို့သူကကြိုးစားတာပါလက်ရှိမှာအလုအကင်နဲ့ဒေတာပေါ်မူတည်ပြီးတော့ပင်စင်အမျိုးအစားပေါင်း42မျိုးဖြစ်နေတာကြောင့်ပင်စင်စုဝင်တဲ့ခန်းစားခွင့်တွေကွဲပြားနေပါတယ်လက်ရှိစနစ်ဟာဒန်းတူညီမျှခန်းစားခွင့်မရှိသလိုရှုပ်ထွေးအကုန်ကျများတယ်လို့သမ္မတမက်ခရွန်ကပြောပြီးပြင်ဆင်ဖို့ကြိုးစားနေတာပါပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့တနိုင်ငံလုံးသပိတ်မှောက်ဆန္ဒပြနေကြတာပါပါရီမျိုးတော်မှာပြေးဆွဲနေတဲ့မြေအောက်ဇထားစနစ်တစ်ခုလုံးနှီးပါရန်နာထားသလို အမြန်ရထားလိုင်း10လိုင်းမှာတစ်လိုင်းပဲပြေးဆွဲတဲ့အတွက်ဖြူရင်းပြည်ပခီးစဉ်တွေထိခိုက်နေပါတယ်။လေကြောင်းပြန်တမ်းမှုထိန်းချုပ်သူတွေလည်းတပိတ်မှောက်နေကြတဲ့အတွက်ပါရီမြို့တော်အဝင်ထွက်လေရင်ခီးစဉ်20ရာခိုင်နှုန်းထက်မနည်းဖြတ်ထားရပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းကိုရော့ကက်မန်ရော့ကက်ဒုံးသမားလို့နောက်တစ်ခါထပ်ခေါ်မယ်ဆိုရင်အန်ဒီရဲ့ကြီးတဲ့စိန်ခေါ်မှုဖြစ်လိမ့်မယ်လို့မြောက်ကိုရီးယားအစိုးရရဲ့ရှေ့တယောက်ကဒီနေ့ပဲသတိပေးလိုက်ပါတယ်။လုံငယ်နှစ်နှစ်လောက်ကနိုင်ငံခြားတင်းမာမှုတွေကြီးထွားနေတဲ့အခြေအနေမျိုးကိုရင်းညွှန်းပြီးမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေကပြောဆိုလိုက်တာကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကကိုကဖော်ပြလိုက်တာပါ။သမ္မတထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်ပေါ်ယုံကြည်မှုရှိစေဖြစ်တဲ့အကြောင်းမြောက်အတ္တန်တိစာချုပ်ဖွဲ့နေတူးခေါင်းဆောင်တွေရဲ့လန်ဒန်မြို့တော်ကအစည်းအဝေးမှာအင်္ဂါနေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပေမဲ့ရော့ကက်ဒုံးတွေပြစ်လို့ရတာကိုသဘောကျတာကြောင့်ရော့ကက်ဒုံးသမားလို့သူခေါ်တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကတော့သမ္မတထရန့်ရဲ့အသုံးအနှုန်းကိုမနစ်သက်တဲ့အကြောင်းနဲ့ရန်စားတဲ့လုပ်ရည်ဖြစ်သဘောထားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်တွန်းနိုင်မယ်ဖြစ်နေချိန်မှာကမ်းလှမ်းချက်အသစ်ဒီနေ့မကုန်ခင်အမေရိကန်ကနောက်ဆုံးထားပြောဆိုဖို့ထပ်ထပ်လဲလဲတိုက်တွန်းနေတဲ့အချိန်မှာပဲမြောက်ကိုရီးယားကသတိပေးလိုက်တာလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနိုင်ငံကတရမန်ရေးကျိုးပမ်းမှုတွေရပ်တန့်နေတာစိုးရိမ်စရာအခြေအနေမှာရောက်နေပြီးကိုရီးယားကျွမ်းဆွယ်ငြိမ်းချမ်းရေးနဲ့ပြည်ညင်ရေးအတွက်တရုတ်နိုင်ငံကအပြည့်သဘောဆောင်ပါဝင်ကူညီဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒီကနေ့ပဲတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုတွေကနယ်ဘက်ဒေသတွေမှာဆက်သွယ်ရေးကုမ္ပဏီကြီးတွေကဒေါ်လာ10ဘီလီယံကျော်ဖို့လောက်ဟွာဝေပစ္စည်းကိရိယာတွေဝယ်ယူပြီးအင်တာနက်ဆက်သွယ်ရေးစနစ်တွေတတ်ဆင်မဲ့အစီအစဉ်ကိုအစိုးရကတားဆီးခဲ့တာကြောင့်ဟွာဝေကုမ္ပဏီကအမေရိကန်အစိုးရကိုတရားစွဲလိုက်ပါတယ်။ပြည်ထောင်စုဆက်သွယ်ရေးကော်မရှင် FCC ကိုနယူးအော်လင်းစ်မြို့မှာရှိတဲ့ပြည်ထောင်စုတရားရုံးမှာဟွာဝေကုမ္ပဏီကတရားစွဲတာပါ။အမေရိကန်နိုင်ငံလုံခြုံရေးကြောင့်လို့ဆိုပြီးတရုတ်ကဟွာဝေနဲ့ZTE ဆက်သွယ်ရေးလုပ်ငန်းတွေရဲ့ပစ္စည်းတွေနှီးပညာတွေမတုံ့ရလို့ Trump အစိုးရကအထောက်အထားမရှိဘဲနိုဝင်ဘာလမှာကန့်သတ်ချက်ထုတ်ပြန်ခဲ့တယ်လို့ Huawei ရဲ့တရားရုံးလျှောက်ထားချက်မှာဖော်ပြပါတယ်။ American ရဲ့လုံခြုံရေးကို Huawei ကချိန်ချောက်ရရောက်တဲ့တက်တဲ့တစုံတရာမရှိဘဲ FCC ကန့်သတ်ချက်တွေထုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ Huawei ကုမ္ပဏီဥပဒေအကြံပေးချုပ်ကလည်းရုံးချုပ်ရှိရာတရုတ်နိုင်ငံရှင်ကျန်းမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ American ရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်တယ်လို့ American ချင်းချောက်လို့အမေရိကန်အစိုးရရဲ့သတ်မှတ်ချက်နဲ့ပတ်သက်ပြီးတော့ဒီအမေရိကန်ကိုဟွာဝေကတရားစွဲတာဒုတိယအကြိမ်ဖြစ်ပါတယ်။မလာရုံကလည်းဒီအမေရိကန်လွှတ်တော်ကချမှတ်တဲ့တားမြစ်မှုတွေအပေါ်ဟွာဝေကဥပဒေကြောင်းကနေစိန်ခေါ်တရားစွဲခဲ့ပါတယ်။အမေရိကန်အစိုးရဌာနတွေနဲ့အစိုးရဌာနတွေအတွက်အလုပ်လုပ်ပေးတဲ့လုပ်ငန်းတွေအနေနဲ့ဟွာဝေရဲ့ပစ္စည်းတွေနှီးပညာတွေသုံးစွဲမှုပိတ်ပင်တဲ့ဥပဒေကိုအမေရိကန်လွှတ်တော်က2018ခုနှစ်မှာအတည်ပြုခဲ့တဲ့အပေါ်အဲ့ဒီတုန်းကတရားစွဲတာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ဟိုနိုလူလူကဘလက်စကန်ရေတပ်စခန်းမှာမနေ့ကအမေရိကန်သင်္ဘောသား2ရဲ့ပစ်ခတ်မှုကြောင့်လူနှုတ်သေဆုံးပြီးတဦးထဏ်ရရသွားပါတယ်။ပစ်ခတ်မှုကျူးလွန်ခဲ့တဲ့သင်္ဘောသားဟာသူ့ကိုယ်သူပြစ်ဒဏ်အဆုံးစီရင်သွားတယ်လို့လည်းအမေရိကန်ရေတပ်ဒုတိယဗိုလ်ချုပ်ကြီးရောဘတ်ချက်ဝက်ကသတင်းထောက်တွေကိုပြောပါရယ်။နျူကလ িয়ার ရင်ကိုသင်္ဘောတွေပြုတ်ပြင်းထင်းထင်းတဲ့နေရာမှာပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပစ်ခတ်မှုဖြစ်ရာဘလက်စကန်ရေတပ်နဲ့လေတပ်ပူးထွက်ခြေဆိုင်စခန်းတွေမှာတော့အဝင်ထွက်တွေကိုလည်းယာယီပိတ်ခဲ့ရပါတယ်။ကိုရင်တွေ့ခဲ့သူတယောက်ကတော့တနက်တန်ချတဲ့အတွက်သူ့ရုံးခန်းပြတင်းပေါက်ကလှမ်းကြည့်တဲ့အချိန်မှာလူသုံးဦးလဲကျနေရတွေ့ရပြီးတင်မောသားဂျင်နိုဖောင်းနဲ့အမျိုးသားတယောက်ကသူ့ကိုယ်သူတနက်နဲ့ပြစ်လိုက်တာကိုလည်းတွေ့လိုက်ရတဲ့အကြောင်းဒေသခံသတင်းဌာနတစ်ခုကပြောဆိုခဲ့တာပါ။ဒီဆုံးတန်ရသူ၃ဦးစလုံးဟာတင်မောချင်းကအရက်ဖက်ဝန်ထမ်းတွေဖြစ်တဲ့အကြောင်းလဲရတက်ဒုတိယဘူချိုကြီးချက်တွေကပြောဆိုခဲ့ပါတယ်
။ Pacific သမုဒ္ဒရာတွေကဆမဝါကျွန်းမှာအောက်တိုဘာလတဲကဝက်သက်ရောဂါကူးစက်ဖြစ်ပွားနေတာကြောင့်အစိုးရကနိုင်ငံတော်ကာကွယ်ဆေးထိုးအစီအစဉ်လုပ်နေပါတယ်။ကာကွယ်ဆေးထိုးစီမံကိန်းအတွက်ဝန်ကြီးချုပ်ကနှစ်ရက်ရုံးပိတ်ရက်သတ်မှတ်ပြီးတော့လူတွေကိုအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါတယ်။အောက်တိုဘာလတဲကကူးစက်ဖြစ်ပွားနေတဲ့ဝက်သက်ရောဂါကြောင့်သေဆုံးသူ60ကျော်ရှိနေချိန်မှာဆေးဝင်နှန်းတွေကတအိမ်တဆင်းဝက်သက်ရောဂါကာကွယ်ဆေးတွေလိုက်ထိုးပေးနေပါတယ်။ဒီကနေ့ကြာသပတေးနဲ့တောက်ချာနေ့နှစ်ရက်မှာကျောင်းအားလုံးပိတ်ပြီးတော့စီးပွားရေးလုပ်ငန်းအားလုံးကိုရပ်နှက်ထားဖို့လည်းအစိုးရကကြေညာထားတာကြောင့်ပုံမှန်စီကားတဲ့အာဖီယာမြို့တော်တစ်ခုလုံး၆ကပ်နေပါတယ်။ဆမာဝါကျွန်းနိုင်ငံမှာလူဦးရေ2,000,000လောက်ရှိပါတယ်။ဝက်သက်ရောဂါစတင်ဖြစ်ပွားခဲ့တဲ့ ထဲကဆိုရင်ဒီ4000ကျော်ကူးဆက်ပြီးတော့တေဆုံးစု62ယောက်မှာ54ယောက်ကအသက်3နှစ်နဲ့4နှစ်အောင်ကလေးငယ်တွေဖြစ်ပါတယ်။ဆေးရုံတင်ထားတဲ့ကလေး19ယောက်ရဲ့အခြေအနေဟာလည်းဆိုးနေပါတယ်။ဆမ်မိုဝါကျွန်းနိုင်ငံမှာဝက်သက်ယောဂကာကွယ်ဆေးထိုးမှုဟာပြီးခဲ့တဲ့နှစ်က30ရာခိုင်နှုန်းကျဆင်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။
ဩစတြေးလျနိုင်ငံသမိုင်းမှာအများဆုံးဖြစ်မက်သဖက်တမင်းစိတ်ကြွစီ 1.6 မက်ထရစ်တန်နီးပါးဖမ်းဆီးရမိမှုနဲ့ဆက်နွယ်ပြီးလူသုံးယောက်ကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။ဩစတြေးလျနိုင်ငံကဒုတိယကြီးဆုံးဖြစ်တဲ့မဲလ်ဘုန်းမြို့စင်ဂျေဘုံရက်မှာမနေ့တုန်းကစီးနှင်းရှာဖွေမှုတွေအတွင်းအသက်30ကျော်40တဝက်အမျိုးသား2ယောက်အမျိုးသမီး1ယောက်တို့ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါ။ပြီးခဲ့တဲ့ဧပြီလမှာတုန်းကလည်းထိုင်းနိုင်ငံကနေမဲလ်ဘုန်းမြို့ကိုတင်ပို့တဲ့ Speakers Stand 70ထဲမှာလေလုံရေးတင်တဲ့ဖွက်ထည့်ထားတဲ့ဘေးပြူ38ကီလိုဂရမ်ကိုဩစတြေးလျနယ်စပ်လွန်ကျွန်းရရှိတဲ့ရှာဖွေဖမ်းဆီးမိပါတယ်။ဖမ်းဆီးလိုက်တဲ့အထက်ကနှစ်ဦးဟာအကောက်ခွန်ဌာနရရှိတဲ့ဖြစ်တဲ့ကြောင်းလဲဩစတြေးလျရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးကမနေ့ကတော့သတင်းစာရှင်းလင်းပွဲတွေမှာပြောဆိုထားပါတယ်
။ကမ္ဘာတဝန်းတင်ချာသိပ်ပံနဲ့စာဖတ်မှုပိုင်းမှာထိတ်တန့်ရောက်နေတဲ့နိုင်ငံ10နိုင်ငံထဲမှာအာရှနိုင်ငံတွေကထိတ်တန့်ကပါဝင်နေတယ်လို့ကမ္ဘာတဝန်းပညာရေးအဆင့်တန်းကိုလေ့လာတဲ့စက်တန်းတစ်ခုမှာတွေ့ရှိပါတယ်။ကုလသမဂ္ဂ OECD ရဲ့နိုင်ငံတကာကျောင်းသူကျောင်းသားတွေရဲ့ပညာရေးအဆင့်တန်းကိုစမ်းစစ်တဲ့ PISA အစီအစဉ်ကပြုလုပ်တဲ့စစ်တမ်းအရတရုတ်၊စင်ကာပူ၊မကာအို၊ဟောင်ကောင်၊ထိုင်ပေ၊ဂျပန်နဲ့ကိုရီးယားကကျောင်းသူကျောင်းသားတွေကအသင်္ချာအတော်ဆုံးနိုင်ငံစီးရင်မှာထိပ်ပိုင်းကနေပါဝင်နေပါတယ်။အတော်ဆုံးဆိုင်နိုင်ငံစီးရင်နဲ့ပါတဲ့ကျန်သုံးနိုင်ငံကတော့ Estonia, Netherlands နဲ့ Poland နိုင်ငံတို့ဖြစ်ပါတယ်။ American ကတော့ Canada, Britain, Australia နိုင်ငံတို့ထက်နောက်ရောက်ပြီးတော့နံပါတ်38နေရာမှာရှိပါတယ်။သိပ္ပံပညာရမှလည်းတရုတ်စင်ကာပူမကာအိုအက်စတိုးနီးယားဂျပန်ဖင်လန်ကိုရီးယားကနေဒါဟောင်ကောင်နဲ့တိုင်ပေတို့ကအတော်ဆုံး10နိုင်ငံစီးရင်ထဲဝင်ပြီးတော့အမေရိကန်ကနံပါတ်18နေရာမှာရှိပါတယ်တရုတ်နိုင်ငံကဘေကျင်း၊ရှန်ဟိုင်း၊ကျန်းစုနဲ့ကြီးကျန်းတဲ့၄ခုကကျောင်းသူကျောင်းသားတွေဟာတခြားတရုတ်ဒေသတွေထက်သင်္ချာနဲ့သိပ္ပံဘာသာရပ်ပိုင်းမှာတည်တည်တသာပိုတာတယ်လို့စာဖတ်ပိုင်းမှာလည်းဒါရာကိုလည်းလေ့လာတွေ့ရှိမှုကတွေ့ရှိခဲ့ပါတယ်ရှင်
ကြတာရင်းနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်နှာစင်ကြရပါမယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှာတန်တမန်ရေးဖိအားနဲ့အတူ ICJ နိုင်ငံတကာတရားရုံးမှာရင်ဆိုင်ရဖို့ရှိနေတဲ့အချိန်မှာပဲအခုလာမယ့်ဒီဇင်ဘာလ9ရက်နေ့မှာတရုတ်နိုင်ငံဂျာယီဝင်ကြီးမြန်မာနိုင်ငံကိုလာဖို့ရှိနေပါတယ်။ဒီခရီးစဉ်ဟာမြန်မာနိုင်ငံအတွက်ဘယ်လောက်အထောက်အကူဖြစ်စေမလဲဆိုတဲ့သုံးသပ်ထားချက်ကိုကိုရနိုင်ကစုံစမ်းမေးမြန်းတင်ပြထားပါရရှင်
။ဒီနိုင်ငံသားကြီးဝန်ကြီးဝမ်ယီဟာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုလာမယ့်ဒီဇင်ဘာ9ရက်နေ့မှာလာရောက်မှာဖြစ်ပါတယ်။နိုင်ငံသားကြီးဝန်ကြီးဝမ်ယီဟာမြန်မာနိုင်ငံကိုဒီဇင်ဘာ9ရက်နေ့နဲ့10ရက်နေ့ဒီမှာနှစ်ရက်ကြာခီးစဉ်ဖြစ်နေတော့မှာဖြစ်တယ်လို့ဒီနိုင်ငံသားကြီးဝန်ကြီးဌာနကလည်းဒီကနေ့မှာသတင်းထုတ်ပြန်ထားပါတယ်။ရင်းညာရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံကရဲ့ဖိအားတွေရင်ဆိုင်နေရပြီးတော့တန်တမာရေးအကြက်တဲတွေဖြစ်နေချိန်မှာပဲတရုတ်နိုင်ငံသားရဲ့ဝန်ကြီးအခုလိုမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းရွှေချာအရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်ပွဲရှိတယ်လို့လည်းတရုတ်မြန်မာအရေးချွမ်းကျင်သူဒေါက်တာလကျော်စောက VOE ကိုအခုလိုပြောပါတယ်
။ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာပေါ့။အဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေနေရာပြန်ရေးကိစ္စသူတို့အများကြီးကူညီမယ်လို့ပြောထားတော့ဒီကိစ္စတွေလည်းပါကောင်းပါနိုင်မယ်ထင်ပါတယ်။တော်ဆန်းစုကြည်လာတော့ကလည်းသမရရှိချင်းဖင်ကိုယ်တိုင်ကပြောလိုက်တာပဲလေဒီရိုဟင်ဂျာကိစ္စတွေသူတို့အတတ်နိုင်ဆုံးကူညီပေးပါမယ်လို့လည်းပြောလိုက်တာရှိတယ
်။ရိုဟင်ဂျာတွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနယ်သာလန်နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံကတရားရုံး ICJ မှာတရားစွဲထားပြီးတော့လာမယ့်ဒီဇင်ဘာ10ရက်နေ့မှာတော့ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်။ကမ္ဘာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကဒေါက်ဆန်းစုကြည်ကိုရိုင်းဦးဆောင်ဖြေရှင်းသွားမယ်လို့မြန်မာအစိုးရကတော့ပြောထားပြီးအခုလိုနိုင်ငံတကာတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖို့ရှိနေခြင်းရပိုင်းအတွင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံတွားရောက်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်တစုံတရာအထောက်အကူဖြစ်နိုင်မယ်လို့ခန့်မှန်းကြောင်းဒေါက်တာလကျော်စောကသုံးသပ်ပါတယ်
အချိန်ကိုကြည့်ရတာပေါ့နော် time and space ကိုကြည့်ရတာဒေါအောင်ဆန်းစုကြည်ကဆယ်ရက်နေလောက်ကိုထွက်มาဖြစ်တာဒေါအောင်ဆန်းစုကြည်အဲ့လိုမထွက်ခင်လာတာကဟိုတခါဒီလိုရှိတယ်ဟိုဘင်္ဂလားဒေ့ရှ်ကဟိုရောက်သွားတယ်အဲ့ဒီဟိုဗာလဲဒုက္ခတွေကိုသူတို့ကျွန်းတကျွန်းကိုပို့စီစဉ်နေတဲ့ကိစ္စရှိတယ်အဲ့ဒီဟာကိုတရုတ်ကသူတို့ကူညီပါမယ်လို့ပြောတယ်အော်တောင်အာဖရိကနိုင်ငံမှာလေဟိုစလမ်တွေကိုဖျက်ပြီးတနည်းအားပုံလုံးကတရုတ်ကကူညီခဲ့တာရှိတယ်။အဲ့တော့အဲ့လိုနည်းနဲ့တရုတ်ကကူညီပေးဖို့များစဉ်းစားသလားမသိဘူး။အဲ့ဒီအချက်အလက်ကိုရရင်တော့ဒေါ်အောင်ဆန်းစုကြည်ကတော့ဟိုနိုင်ငံကခုံရုံးမှာပြောရဲဆိုတဲ့အခါမှာ သူ့အတွက်အနည်းငယ်အားရှိတာပေါ့ဗျာတလူဖြည့်ရှင်းမှုလည်းသူယူစားထားပါလေပါလေတို့ဒါမျိုးလည်းဖြစ်နိုင်
ဒါပြင်တရုတ်နိုင်ငံသားဝန်ကြီးရဲ့ခီးစဉ်အတွင်းတရုတ်နိုင်ငံကဒေသတွင်းမှာဖော်ဆောင်မှုကျိုးပန်းနေတဲ့ကမ္ဘာလန်းစီမံကိန်းနဲ့ဒေသတွင်းကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ဖို့ရှိတယ်လို့ဒေါက်တာလကျော်စိုးကဆက်ပြောပါတယ
်တရုတ်ကအခု ASEP လို့ခေါ်တယ်လေ Regional Economic ဆိုတာဟိုအာရှနိုင်ငံ၁၀နိုင်ငံနဲ့သူတို့တခြား၆နိုင်ငံပေါ့နော်တရုတ်ရဲ့တောင်ကိုရီးယားရဲ့ဂျပန်ရဲ့အိန္ဒိယရဲ့နောက်ပြီးတော့ဩစတြေးလျရဲ့နယူးဇီလန်ရဲ့အခုအိန္ဒိယကတော့နှုတ်ခတ်သွားပြီပေါ့လေအဲ့ဒီအာဆက်ကိုသူတို့ငြင်းငြင်းဆန်းဆန်းအကောင့်တွေပေါ်ရေးအတွက်တရုတ်ကကြိုးစားနေတာတပိုင်းရှိတယ်နောက်တစ်ခုကတောင်တရုတ်ပင်လယ်ကျွန်းကအဲ့ဟိုပြဿနာတွေကိုဟိုနေ့မှ code of conduct ပေါ့အဲ့ဒါလည်းပတ်ထိုးဖို့လေတရုတ်ဘက်ကကြိုးစားနေတာတွေရှိတယ်အဲ့တော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဗမာပြည်ကိုလာပြီးတော့ဟိုငြင်းငြင်းမီးတာမြန်းတာတခုခုရှိနေချင်တယ်
ဒီနိုင်ငံသားဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ဖို့ကြိုးပမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။တစ်ချိန်လုံးကဒီမိုကရေစီအစိုးရအနေနဲ့တပါတီအာဏာရှင်ဆန်ဆန်တစ်ဖက်သက်လှုပ်ဆောင်မှုတွေကြောင့်တပ်မတော်ကအာဏာသိမ်းယူခဲ့ရတဲ့အဖြစ်မျိုးအနာဂတ်မှာမဖြစ်ဖို့ပွက်စီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သမိုင်းသင်ခန်းစာယူသင့်တယ်လို့တက်မတော်သားကိုယ်စားလှယ်ကဒီကနေ့ပြည်ထောင်စုလွှတ်တော်မှာပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥပဒေအတိုင်းမလုပ်ဘူးဆိုရင်အန်ဒီရကြီးတယ်လို့လည်းတက်မတော်ကိုယ်စားလှယ်ဘက်ကသတိပေးပါတယ်။နိုင်ငံရေးအကဲခတ်တွေကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခရီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြကြပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်။
ဒီကနေ့ပြည်တော်စုလွတ်တော်မှာကရင်ပြည်နယ်မဲဆန္ဒနဲ့အမှန်ငါးကစိုင်းတန်းနိုင်အပါအဝင်တခြားပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေတင်ပြထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆွေးနွေးတာမှာအခုလိုတက်မတော်သားလွတ်တော်ကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပါတယ်
။ဒီမှာတမိုင်းဖြစ်ရတဲ့ဖြစ်ရတဲ့ခုကိုထုံထုပ်တင်ပြရပါလိမ့်။ဆင့်ခေါ်ပြီးဖြစ်တဲ့လွတ်တော်အစည်းအဝေးကိုဝင်ကြီးချုပ်ဦးနုနဲ့နိုင်ငံတော်တမတာဦးဝင်းမောင်တို့ကကြိုးကြောင်ဖော်ပြချက်မရှိဘဲပယ်ဖျက်ခြင်းကြောင့်ဒီမြဖဆပလအဖွဲ့ချုပ်လုံမှုဆောင်အဖွဲ့က1958ခုနှစ်ဩဂုတ်လ22ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ရမှာပါလီမန်ကိုမိမိအာဏာတည်မြဲရေးအတွက်မိမိခပိုက်ဆောင်ဖွဲ့စည်းခဲ့လို့သဘောထားကမှောက်လုံမှောက်လန်လုံလန်ပြုကျင့်လျက်ရှိရာဒီလိုပြုကျင့်ခြင်းဟာဤတော်စုမြန်မာနိုင်ငံတော်မှာပါလီမန်ဒီမိုကရေစီစနစ်ကျဆောက်အောင်ကာယကံမြောက်ကျူးလွန်ခြင်းဖြစ်တယ်ဟုဝေဖန်ပြစ်တင်ထုတ်ပြန်ခဲ့မှုကိုအထူးသတိပြုနိုင်ဖို့ထုတ်လုပ်တင်ပြရပါ
ဒုတိယဗိုလ်မှူးကြီးမျိုးထွန်းအောင်ကခုလိုတင်ပြဆွေးနွေးခဲ့တာပါဒီလိုဆွေးနွေးကြရတဲ့ပတ်သက်လို့လွှတ်တော်မှာအနာရပါတီ NLD ဘက်ကတော့ဆွေးနွေးချက်ကိစ္စနဲ့မသက်ဆိုင်တာကြောင့်ဆိုပြီးဒီဆွေးနွေးချက်ပေါ်ကန့်ကွက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့လက်ရှိလွှတ်တော်တက်တန်းအတွင်းမှာအပြီးသက်ဆောင်ရွက်မဲ့အကြောင်းပြည်တော်စုလွှတ်တော်နာယကဦးတီခွန်မြတ်ကပြောဆိုခဲ့တာရှိပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တားဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်ကတော့လိုအပ်ရင်ပြင်ဆင်တာတွေကိုထောက်ခံသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းတက်မတော်သားကိုယ်စားလှယ်တွေအနေနဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြင်ဆင်လိုတဲ့အချက်တွေကိုထောက်ခံပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နိုင်ငံရေးအကဲခတ်တွေဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြနေကြပါတယ်။ဒီလိုအခြေအနေမျိုးကိုကြော်လွားဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်တိုင်းပြည်အကျိုးအတွက်အသေးချာရှေ့ရှုဖို့တိုက်တွန်းလိုက်သူကတော့နိုင်ငံရေးလေလာတုံတက်သူဒေါက်တာရံမျိုးသိမ့်ပ
ါတကယ်တမ်းကတော့တော့နိုင်ငံရေးအရတော့ညှိနှိုင်းဆွေးနွေးပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ချင်းကပ်အဖြေရှာနိုင်မှုကအရေးကြီးတယ်လို့မြင်တယ်နော်ဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့လည်းပဲဟုတ်လားဒီသူတို့နေ့စဉ်ဟုတ်လားရွတ်ဆိုနေတဲ့သစ္စာဒိဋ္ဌိမှာပါတယ်လို့ပဲเนาะငါနိုင်ငံတော်ငါနိုင်ငံသားအတွက်ကိုရှေ့တန်းတင်ပြီးတော့ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအတွက်အကောင်းဆုံးဖြစ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်မှုတွေကိုဖော်ဆောင်နိုင်မှုအတွက်အမျှော်မြင်ရှိရှိနဲ့ညှိနှိုင်းဆွေးနွေးအဖြေရှာနိုင်မှုမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်နိုင်ငံရေးစီးပွားရေးလေလာတုံတက်သူဦးမင်းခင်ကတော့နှစ်ဖက်ဘုံသဘောတူညီချက်ရအောင်ညှိနှိုင်းလုံဆောင်ဖို့လိုအပ်နေပြီလို့ထောက်ပြသွားပါတယ
်ဒီချက်ကထိပ်ပိုင်းကဒီညှိနှိုင်းခြင်းနဲ့ဒီဘုံကျိုးစီဝါဘယ်လိုသွားမလဲဆိုရေးပြီးတော့အဲ့ဒီပုံမှာတကယ်ကြက်တင်နိုင်တယ်ဆိုရင်တော့ဟိုအဖြေရနိုင်တယ်။ဒါတော့မဖြစ်နိုင်မယ်ねကျိုးစီဝါမတူတဲ့ရှိတော့ကနေသွားနေပြီပေါ့လို့ပြည်လည်အောင်ရှင်းမှုမလဲဘူး။အဲ့ဒီကနောက်တစ်ဆင့်ကြရမှာမြင်နေတဲ့အမြင်တွေခံယူနေတဲ့အတွေ့အကြုံတွေသဘောထားပြီပေါ့နော်။အဲ့ဒီကိုသွားမယ်
အတိုက်ခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစတင်ဖွဲ့စည်းချိန်မှာဥပဒေနဲ့မကိုက်ညီကြောင်းကန့်ကွက်ခဲ့တာတွေရှိခဲ့ပါတယ်။တမရတော်သားလွှတ်တော်ကုစလေရီဘက်ကလည်းပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာပါဝင်မှုညှင်းဆန်ထားသလိုရခိုင်တိုင်းရင်းသားကုစလေအချုပ်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ထားတာတွေရှိပါတယ်ရှင
်။မေခပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးကြပါတယ်။တိုက်ပွဲတွေဖြစ်နေရာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလက်အေကတသိန်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတဲ့အကြောင်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂဥက္ကဋ္ဌကပြောပါရတယ်။တိုက်ပွဲတွေကြောင့်လယ်သမားတွေလယ်ထဲမသွားရကြဘဲစပားကင်းတွေကိုဒီအတိုင်းပစ်ထားရတယ်လို့ရသေးတော်မြို့နယ်ကြောက်တန်းကျေးရွာကလယ်သမားတဦးကလည်းပြောပါရတယ်။တောင်သူလယ်သမားတွေရဲ့အခက်အခဲတွေကိုအစိုးရဘက်ကတတ်နိုင်သလောက်ကူညီပေးနေတယ်ဆိုတဲ့အကြောင်း VOA သတင်းတောက်ကိုတက်နိုင်ကစုံစမ်းတင်ပြထားပါရရှင်။
လက်ရှိဆိုရတက်မတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလေကားတသိန်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလေသမားတမကဥက္ကဋ္ဌဦးကျော်ဆန်ကပြောပါတယ်
။ဒီပြင်ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းဒီတောင်နှင်းဒေသနဲ့ဆက်သက်တဲ့မြို့နယ်ရှင်းမြို့နယ်လောက်တော့ရှိတယ်ပေါ့ဟိုအချမ်းပြင်းအချင်းပေါ့နော်။အဲ့ဒီထက်မှမှကျွန်တော်တို့ဒီတောင်တူလေသမားနဲ့ပတ်သက်တဲ့ဒီမစိတ်ပြိုးနိုင်ခဲ့တဲ့ area ဟိုအေကတွေရှိခဲ့တယ်စိတ်ပြိုနိုင်တဲ့အထက်မှာပဲအခုလက်ရှိအနေထားရပေါ့ကျွန်တော်တို့ရိတ်သိမ်းနိုင်တဲ့ဟိုအခွင့်အလမ်းမရှိဘူးပေါ့ရိတ်သိမ်းနိုင်ဖို့အခက်အခဲတော်တော်ရှိတဲ့မြို့နယ်ကတော့ကျွန်တော်၅ဧကဟို၅မြို့နယ်လောက်ရှိတယ်အဲ့ဒီ၅မြို့နယ်မှာတော့ဧက1000 2000ကျော်လောက်ကျွန်တော်တို့စစ်တမ်းပေါ့နော်ကျွန်တော်တို့ဒီတောင်သမကရစစ်တမ်းအရာကျွန်တော်တို့ဧက1000 2000ကျော်လောက်ရှိတာကိုတွေ့ရတယ်
တိုက်ပွဲဖြစ်ပေါ်နေတဲ့ဒေတာကလေသမားတွေကိုတပ်မတော်ကအထောက်ခံအပိတွေဆိုတဲ့တန်တရားနဲ့ဖန်စီစစ်ဆေးတာတွေရှိတာကြောင့်လေသမားတွေဟာလေထဲကိုမတော်ရေးကြပဲစပားစိုက်ပြိုးထားတဲ့လေကွင်းတွေကိုဒီတိုင်းပြစ်ထားကြရတယ်လို့သူကဆက်ပြောပါတယ်
။ပွင့်ပွင့်လင်းပြောရင်ကျွန်တော်တို့ဟိုတိတ်ပွေဖြစ်တဲ့ဒေသပေါ့အဲ့ဒီဒေသတွေမှာကျွန်တော်တို့ကရိတ်ပုတ်အတွက်အနှောင့်အယှက်တော်တော်ဟိုအနှောင့်အယှက်ပေးတဲ့အနေအထားမျိုးကျွန်တော်တွေ့ရတယ်။ဥပမာဘာမှတိတ်ပွေတော့မရှိဘူးဒါပေမဲ့လို့အဲ့ဒီတိတ်ပွေအဲ့ဒီနေကိုတော့ရင်သူတို့ကဒီဟိုပေါ့ပါညာပေါ့သူတို့ကအပိတယ်ဆိုတဲ့ပုံစံမျိုးတန်တရားစိတ်နဲ့ပေါ့နော်ဖန်စီခံရတာတွေဟန်တာတွေရှိတယ်အဲ့ဒီကြောင့်ကျွန်တော်တို့အခက်အခဲရှိတယ်လို့ကျွန်တော်ပြောရမှာပေါ့
ရသေးတော်မျိုးနဲ့ကြောက်တန်းကြီးရွာမှာလည်းနှစ်ဖက်တိုက်ပွဲတွေမကြာခဏဆက်လို့ဖြစ်ပေါ်နေတာကြောင့်စပားရိုက်သိမ်းဖို့အခက်အခဲတွေနဲ့ကြုံတွေ့နေရပြီးလေက300လောက်ပြစ်ထားရတယ်လို့ကြောက်တန်းဒေသခံဦးဝေမောင်ကပြောပါတယ
်300လောက်ရှိမယ်300ရေကားလောက်ရှိမယ်ဟိုစိတ်ကြိုးကြတဲ့စပားရေကိုလေပဲအဲ့ဒီလိုသာတိုက်ထောဟိုတိုက်သွားရမယ်ဆိုလို့ရှိရင်ကျွန်တော်တို့မိုးမင်းစားပေါင်းမင်းဟာကလေးတွေကြည့်ရတယ်ဒီမှာတောင်းစရရောအချောဖြစ်နေတဲ့ဘုံဘော
လက်ရှိရခိုင်ပြည်နယ်တိမှာနှစ်ဖက်တိုက်ပွဲတွေဟာရခိုင်ကတဲ့ပုံမပြင်းထန်လာတာဖြစ်ပြီးတောင်သူတွေရဲ့အခက်အခဲကိုအစိုးရကလွှဲပြီးဘယ်သူမှဖြေရှင်းနိုင်မှာမဟုတ်တာကြောင့်အစိုးရအနေနဲ့တောင်သူလေသမားတွေကိုကူညီပေးစေချင်တယ်လို့လည်းဦးကျော်ဆန်ကဆက်ပြောပါတယ
်ဒီအချိန်မှာအစိုးရကလွှဲရင်ကျွန်တော်တို့ကအကူပေါ်အတွက်တိတ်ဟိုကျွန်တော်တို့အခွင့်အလမ်းတိတ်မရှိနိုင်ဘူးပေါ့နော်ဟိုအစိုးရရဲ့ကျွန်တော်စီမံခန့်ခွဲမှုပုံမှာပဲဒီတောင်သူလေသမားတွေရဲ့အခက်အခဲကကျွန်တော်တို့ရုံထွက်နိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်။မျှော်လင့်တယ်။ဒါပေမဲ့လို့ကျွန်တော်တို့လက်ရှိအချိန်ထိကျွန်တော်တို့ထိတ်တန်တန်ပေါ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတာအဖြေရှာဖို့ကြိုးစားတာလေသမားတွေတဏှာအပြင်လေသမားကိုကိုစားပြုတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံတာမင်းမြန်တာတော့ကျွန်တော်တို့ကမရှိသေးဘူးခင်ဗျာ။
ရခိုင်ပြည်နယ်ဆိုရဖွေဖက်ကတော့တောင်သူလေသမားတွေအတွက်ရှိတဲ့စပားရိတ်ဆက်တွေအကုန်လုံးကိုပေးထားပြီးသားဖြစ်တယ်လို့စိုက်ပျိုးရေးမွေးမြူရေးတက်တော်နေတပ်တုပ်တွင်းဝန်ကြီးဦးကျော်လင်ကပြောပါတယ
်တိတ်ပွေးရှောင်းတွေကလည်းတကယ်သူတို့ခွက်နဲ့သူပါပဲအဲသူတို့ဥမာအမှန်တကယ်အခက်အခဲရှိပါတယ်အခက်အခဲရှိတော့ကျွန်တော်တို့အဆိုအဖွဲ့မှလည်းရှိတဲ့ဆက်တွေကိုအကုန်လုံးထုတ်ပြီးတော့ကျွန်တော်တို့တုံးနေကြတာပေါ့လေအခုကျွန်တော်တို့တုံးတာကကျွန်တော်စစ်တွေခရိုင်မှာဆိုလို့ရှိရင်30နဲ့80စီကျွန်တော်တို့အဆိုအကထုတ်ပေးထားပါတယ်တောင်သူတွေလက်ထက်မှာရှိပါတယ်now ကြောက်တော်မှာဆို6စီးရှိပါတယ်တောင်သူလက်ထဲမှာ now မြောက်ဦးမှာ4စီးရှိပါတယ်မင်းပြားမှာ2စီးရှိပါတယ် now ကျွန်တော်အောက်ဘက်မှာကြာလို့ရှိရင်တောင်ပိုင်းမှာကြာရင်သံတွဲမှာ2စီးရှိပါတယ်ဒါအပြင်ကျွန်တော်မြန်မာနိုင်ငံဆန်စပါးလုံခြုံရေးများအသင်းနဲ့ကျွန်တော်ပူးပေါင်းကြည့်တော့ကျွန်တော်မက်ကိုကကျွန်တော်တို့အစိုးရအဖွဲ့ကိုလှူထားတဲ့ဆက်တစ်စီးလက်တောင်သူတွေလက်ထဲမှာပဲရှိပါတယ် now ဒီနေ့ပဲအိန္ဒိယအကလှူတဲ့ရေးမင်းရှူတဲ့15စီးအဲ့တော့တမျိုးနေတဲ့ဇီးကြနဲ့ကျွန်တော်အကုန်လုံးခိုးပြီးတော့ပေးထားပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရမှရှိတဲ့ဆက်တွေအကုန်လုံးအတောင်တွေလက်ထက်မှာပဲရှိပါတယ်တကယ်ပြည်ပကကူညီနိုင်မယ်ဆိုလို့ရှိရင်အစည်းထောင်ကြိုးလိုပါတယ်ဒါမှမဟုတ်ရခိုင်ပြည်နယ်မှာအစိုးရမှရှိတာခုနကကျွန်တော်ပြောသလိုပါပဲ
ရခိုင်ပြည်နယ်အတွင်းကစပားတွေဟာတရေကမှတန်80ကနေတန်100အထိထွန်းလုံးရှိပြီးတိုက်ပွဲတွေကြောင့်မိုးရာသီမှာစပားမစိုက်ပြိုးနိုင်တဲ့လေက300ကျော်အထိရှိတယ်လို့တောင်သူလေသမားတမကကပြောဆိုထားပါတယ် ဆိုက်ပြိုးထားတဲ့လေကတော်တော်များများကိုလည်းအခုရှင်တိမရိုက်သိမ်းနိုင်ကြတာဖြစ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာဒေသတွင်းတိုက်ပွဲတွေကြောင့်တိမ်းနေရှိတဲ့ဒေသခံပြည်သူတွေဒုက္ခရောက်နေကြတာကြောင့်နှစ်ဦးနှစ်ဖက်ဆွေးနွေးပြီးတော့ညှင်းချမ်းရေးကိုအကောင့်ထွေဖို့ဆောင်ရွက်ပေးစီရှင်တယ်လို့အစိုးရအဖွဲ့ကပြောပါတယ်။
ကိုတက်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုထိုင်းနိုင်ငံကိုအလုတ်သွားလုတ်ကြတဲ့မြန်မာအလုတ်သမားတွေဘက်ကလည်းအလှည့်ပေးချင်ပါတယ်ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်အလုတ်လုတ်ဖို့မြန်မာအလုတ်သွားတဲ့မြန်မာအလုတ်သမားတွေဟာအလုတ်သမားရှာဖွေရေးကုမ္ပဏီ၉ခုကိုအရေးယူပေးဖို့မြဝတီမျိုးကလူကယ်ပြန်ဝင်ကြီးဌာနကနေတဆင့်သက်ဆိုင်ရာအလုတ်သမားဝင်ကြီးဌာနကိုဒီကနေ့တိုင်ကြားခဲ့ပါတယ်ထိုင်းနိုင်ငံမှာအလုပ်လုပ်ရတာအဆင်ပြေချောမွေးဖို့မြန်မာကျပ်ငွေ၉သိန်းပေးထားရပေမဲ့ကုမ္ပဏီတွေဘက်ကစာချုပ်ပါအချက်တွေတိုင်းအတိအကျဆောင်ရွက်မပေးတာကြောင့်လုပ်ငန်းခွင်မတူတာအလုပ်ပုံမှန်မရတာအပြင်လှုပ်အားကရှင်းမပေးတဲ့ပြဿနာတွေကိုရင်ဆိုင်နေရတာကြောင့်အခုလိုတိုင်ကြားရတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံနယ်ကိုတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာခဲ့ကြပြီမဲ့နှစ်နိုင်ငံအေဂျင်စီတွေနဲ့သဘောတူစာချုပ်မှာချုပ်ဆိုထားတဲ့အတိုင်းဖြစ်မလာတာကြောင့်အလုပ်သမားတွေကသက်ဆိုင်ရာဝန်ကြီးဌာနကိုတိုင်ကြားမှုတွေလုပ်ခဲ့ရမှာကုမ္ပဏီ၄ခုကတော့နစ်နာကြီးတချို့လာရောက်ရှင်းပေးခဲ့တယ်ဆိုပြီးအလုပ်သမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကပြောပါတယ
်အလုပ်၉ခု၉ခုမှာ၄ခုလာရှင်းတယ်၅ခုကတော့အခုလုပ်သမားတွေကအရေးယူပေးဖို့တိုင်ကြားတာရေးတိုင်ကြားတာတင်လိုက်ထိုင်းမှာလည်းအများကြီးပဲထိုင်းမှာလည်းအဲ့ဒီဒီစာချုပ်မှာစီကံချိုးပေါက်ခံရတဲ့agency တွေအလို့မတော်မြောင်များစွာရှိပြီးနေ့စဉ်နဲ့ဖုန်းတွေဝင်နေဒါနဲ့ကျွန်တော်တို့ agency ကလည်းဝင်လာတဲ့များအမှုတိုင်းဟိုကောင်းဆိုတာများဒုက္ခတွေတိုင်းအကုန်လုံးမကူညီနိုင်တော့ကြားနိုင်သလောက်ဗလန်းမီသလောက်လုံနိုင်သလောက်ကိုလုံနေ
ထပ်ပြီးအလုံးလုံးလို့လည်းမရတော့တဲ့အခြေအနေတွေကြောင့်ထိုင်းမြန်မာနယ်စပ်မြောက်ပြည်မြို့ကိုပြန်လာရပြီးအခုချိန်ထိကုမ္ပဏီဘက်ကလာရောက်ညှိနှိုင်းတာဖြည့်ရှင်းပေးတာတွေမရှိသေးဘူးလို့လည်းအလုံးသမားတဦးကတော့ပြောပြပါတယ်
ဟိုကျွန်တော်ကဟိုလည်းထိုင်းကိုဟိုခုနလပိုင်းကျွန်တော်၂၃ရက်နေစတဲ့တည်းကအဲရောက်တော့စာချုပ်တာကကျွန်တော်တို့ပတ်ဆက်ဆိုပြီးတော့ချုပ်ခဲ့ပါတယ်ခင်ဗျာ။ gap line ပိုင်းပတ်ဆက်ဆိုပြီးကျွန်တော်စာချုပ်ချုပ်ခဲ့ပါတယ်ခင်ဗျာ။အဲဟိုကြတော့ကျွန်တော်တို့ page နဲ့လောရပါဘူးကျွန်တော်စောက်လို့ကြီးပဲလောရပါတယ်။လောအောင်ကပုံမှန်မရပါဘူးခင်ဗျာ။ကျွန်တော်တို့ကတော့တော့အလုပ်ကဟိုမှာသုံးရကြတယ်အဲတော့တစ်လနဲ့၅ရက်လောက်ပဲလောရပါတယ်။အဲအဲ့ဒါမှကျွန်တော်တို့လောအားကကိုကျွန်တော်တို့ဟိုအဖွဲ့ကြီးတစ်ခုကလည်းကုညီတောင်းရတယ်မှာကျွန်တော်တို့အဲ့ဒီမှာပြင်ဆင်ပေးပါတယ်ခင်ဗျာ။ပေါ်တော့ကျွန်တော်တို့ဒီမှာကိုသိန်းကြီးကျွန်တော်လုံးဝပုံပေးရပါခင်ဗျာစာချုပ်ချုပ်တော့ကျွန်တော်ကဒီလိုပါခင်ဗျာဒီမှာကကျွန်တော်စာချုပ်တဲ့ပတ်စံကိုကျွန်တော်တို့ပြန်လို့ကျွန်တော်ဒီမှာလာညှိနေတာကျွန်တော်ဒီမှာစောင့်ရတာကြားနေပါဘူးသူတို့လည်းလာညှိနေတာမရှိပါဘူးကျွန်တော်ကမှဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ကလုတ်ပေးတဲ့အပေါ်မှာကျွန်တော်တို့အစင်မပြေလို့ကျွန်တော်တို့ကျန်တဲ့အလုပ်ကိုပြောင်းဖို့ရအလုပ်ကြောက်တတိလက်မှတ်တောင်းပါခင်ဗျာဟိုမှာအလုပ်လုပ်ဖို့ရအဲ့ဒီတတိလက်မှတ်တောင်းတော့ကျွန်တော်တို့အဲ့ဒီတတိကကျွန်တော်တို့အိန္ဒိယခိုင်းနဲ့ကြောက်ပေးလိုက်တာကျွန်တော်တို့မှအလုပ်ဘယ်လိုမှဆက်လုပ်လို့မရတော့ပါဘူ
းအလုပ်သမားတွေဘက်ကတိုင်ကြားစာတွေပို့တော့မယ်ဆိုမှကုမ္ပဏီတချို့ကလာရောက်ဖြည့်ရှင်းပေးခဲ့ပြီးနစ်နာကြီးတချို့ပေးခဲ့ပေမဲ့ထိုင်းမှာလုံအားကမရတာတွေအတွက်ဖြည့်ရှင်းပေးဖို့ကိုတော့ကြံနေသေးကြောင်းအလုပ်သမားတူဦးကလည်းပြောပြပါဗျ။
အလုပ်မမှန်လို့လို့ဒီနေရာတွေလည်းကြောင်းပြီးပြီးတော့လစာတွေလည်းမရလို့ပါခင်ဗျာ။ထိုင်းဝင်ရောက်တာ9လကျပါတယ်ခင်ဗျာ။လစာ3လစာလည်းရပါတယ်ခင်ဗျာ
။အလုပ်သမား90နီးပါးဟာမြဝတီမြို့မှာနေထိုင်နေပြီးသူတို့ရဲ့ပြဿနာတွေကိုဖြည့်ရှင်းပေးဖို့အတွက်အေဂျင်စီတွေကိုပြောကြားခဲ့ပြီးမဲ့2လလောက်ကြာတဲ့အထိလာရောက်မဖြည့်ရှင်းပေးတဲ့အေဂျင်စီတွေလည်းရှိနေတယ်ဆိုပြီးအလုပ်သမားတွေကဆိုပါတယ်။ကုမ္ပဏီတွေဘက်ကစာချုပ်ပါစီးမြင့်နေချိုးဖောက်တာကြောင့်အလုံနေရမတူတာတွေအလုံမမှန်တာတွေကိုကြုံရပြီးရဲတွေဖမ်းဆီးတာကိုခံခဲ့ရတဲ့အလုံသမားတွေလည်းအများအပြားရှိနေတာပါတချို့ကတော့လူအားကိုပုံမှန်မရှင်းပေးတာကြောင့်အလုံသမားတန်ရာရှိရုံကိုတွားရောက်တိုင်ကြားတော့မှလူအားကတချို့ရရှိတယ်လို့လည်းအလုံသမားတွေကဆိုပါတယ်ထိုင်းနိုင်ငံမှာတရားဝင်ကတရားမဝင်ပါမြန်မာအလုံသမား၃တန်းထက်မနည်းရှိနေပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေမန်ကြံပေးလို့ရဲ၊နားဆင်လို့ရဲတည်တခြင်းတွေတောင်းယူလို့ရဲဆိုရင်စာလိုက်လိပ်စာ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာမှတ်855ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာနားဆင်ကြားရဖို့ရှိတာက
အဖွဲ့ဆေဖွဲ့ဆိုတော့တခုပဲကြောက်တော့တော်ကြီးကိုကြည့်ရတော့ပေါ့နော်ကျွန်တော်တို့ဆေဖွဲ့ကသတ္တနဲ့ထွက်အောင်လုပ်ရတယ်ဆိုတော့ပြောသူက
အပြည့်ရဲ့လက်မှတ်ထိုးထားတဲ့လက်နက်ကင်ဆေဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့သတ်မှတ်ရဲ့အကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေကိုနှာစင်ကြားရမှာပါရှင်အခုရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ချမ်းသာကြွယ်ဝတဲ့နိုင်ငံတွေနိုင်ငံတကာမှာစီယုံရေးဆင်းကြတဲ့အခါအမှုနီးနဲ့ကိုယ့်ဘက်ပါလာအောင်ကြိုးပမ်းကြပါတယ်တရုတ်အစိုးရကဒီနီးကိုတုံးလာတာသိပြီးတော့မကြသေးပါဘူးအောင်မြင်တာရှိသလိုမအောင်မြင်တာတွေလည်းရှိတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့သူတင်ပြထားပါတယ်ရှင်
ဘာသာအစိုးရကမှာအာဏာပိုင်နဲ့အပြည့်အယူလုပ်နိုင်ရင်ကိုလိုချင်တာရမယ်လို့တရုတ်အစိုးရကယူဆခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအစိုးရတက်လာပြီးမြစ်စုံစီမံကိန်းကိုရပ်ဆိုင်လိုက်တဲ့နောက်ပိုင်းမှာမြမလူအဖွဲ့အစည်းရဲ့လူသားစားအလှော်ပေါင်းစုံအဖွဲ့အစည်းပေါင်းစုံကိုကိုယ့်ဘက်ပါလာအောင်တိမ်မွေ့နူးညံ့စွာဆွဲဆောင်မှုတရုတ်အစိုးရကဆုံးဖြတ်လိုက်ပုံရပါတယ်။ဒါပေမဲ့အပျော်စွဲနည်းမှာတရုတ်ဟာအနောက်တိုင်းကိုမီးဖို့အများကြီးလိုပါသေးတယ်အနူနီးနဲ့စီယုံရာမှာကျွမ်းကျင်တဲ့နိုင်ငံများစီးရင်ကို Southern California တက္ကသိုလ်ကမနစ်ကထုတ်ပြန်ထားပါတယ် Global Ranking of Soft Power 2018ဖြစ်ပါတယ်အနူနီးနဲ့စီယုံရေးကျွမ်းကျင်တဲ့နိုင်ငံ30စီးရင်မှာအင်္ဂလန်ကပထမပြင်သစ်ကဒုတိယဂျာမနီကတတိယအမေရိကန်ကသတုတ္ထဂျပန်ကပြင်စမဖြစ်ပြီးတရုတ်ကအဆင့်28မှာရောက်နေပါပဲ။ဒါပေမဲ့အာရှဆယ်နိုင်ငံရဲ့အပျော်စွဲကျွမ်းကျင်မှုမှာတော့ဂျပန်ကပထမ၊တောင်ကိုရီးယားကဒုတိယ၊စင်ကာပူကတတိယ၊တရုတ်ကသတုတ္ထဖြစ်ပါတယ်။အစိုးရစနစ်ရင်ကျေးမှုဓလိနိုင်ငံရေးအယူအဆနိုင်ငံခြားရေးလမ်းစဉ်ပညာရေးစနစ်စီးပွားရေးလုပ်ငန်းစတာတွေကိုအဓိကထားပြီးအကဲဖြတ်တာဖြစ်ပါလေ
။ကုဘေပါလာအောင်ဝါရဖြန့်ပြီးစီယုံသိမ်းသွင်းတဲ့နေရာမှာတရုတ်အစိုးရဟာငွေကြေးအများကြီးအကုန်ကျခံပါတယ်။နှစ်စဉ်ဒေါ်လာတန်ပေါင်း 1,000 ကျော်သုံးနေတယ်လို့အမေရိကန်ကခန့်မှန်းထားပါတယ်။တရုတ်ယဉ်ကျေးမှုဘာသာစကားပညာရေးစနစ်စတာတွေပြန်ပွားအောင်တောင်ကိုရီးယားနိုင်ငံမှာ2004က Confucius Institute စတင်ဖွင့်လှစ်ပါတယ်။73နှစ်ကြာတဲ့အခါကမ္ဘာမှာ Confucius Institute ပေါင်း900ကျော်ရှိလာပါတယ်။အင်္ဂလိပ်အစိုးရရဲ့ British Council တွေလိုယဉ်ကျေးမှုနဲ့ပညာရေးမှာပြည်သူတွေပါဝင်လာအောင်ရွေးပုံရပါတယ်။ဒါပေမဲ့ဗြိတိသျှကောင်စီကတော့9နှစ်အတွင်းရုံးခွဲ20ရှော့ချလိုက်လို့190ကျော်သာကျန်ပါတော့တယ်။တရုတ်ပြည်မှာပညာသင်တဲ့နိုင်ငံခြားကျောင်းသား4သိန်းကျော်ကိုတရုတ်အစိုးရကထောက်ပံ့ပါတယ
်။တရုတ်အစိုးရကကိုလိုချင်တာရအောင်ငွေကိုရေလိုသုံးပြီးအမှုနီးနဲ့စီယုံသိမ်းသွင်းနေတာဟာဝါဒပြန်တယ်လို့ဖြစ်နေပါတယ်။တရုတ်လူ့အဖွဲ့အစည်းဟာကစီနယ်ပြည်ဘေကာစွန့်ကျဲမှုအ ਨੇ ဆုံးဖြစ်ကြောင်းလန်ဒန်အခြေစိုက် Charities Aid Foundation ကသတ်မှတ်ထားပါတယ်။ကိုမတိသူကိုကူညီမှုအလူငွေထည့်ဝင်မှုနဲ့အသင်းအဖွဲ့တစ်ခုခုမှလှူအားပေးကူညီမှုစတဲ့အချက်၃ရက်ကိုအခြေပြုပြီးနိုင်ငံပေါင်း128နိုင်ငံကလူဦးရေတန်တန်းကျော်ကိုစစ်တမ်းကောက်ယူပြီးလွန်ခဲ့တဲ့အောက်တိုဘာလမှာကမ္ဘာအလူရှင်များစီးရင်ကိုထုတ်ပြန်ပါတယ်။စေတနာအရှိဆုံးနဲ့ရရောဆုံးတိုင်းပြည်တွေထဲမှာအမေရိကန်ကပထမမြန်မာကဒုတိယရပါတယ်။ကစီအ ਨੇ ဆုံးနဲ့ပေးကန့်စွန့်ကြဲမှုအ ਨੇ ဆုံးဟာတရုတ်ပြည်ဖြစ်နေပါတယ်။ဝါရပြမှုကြီးစိုးတဲ့နိုင်ငံဖြစ်ပါတယ
်။မြန်မာသတင်းမီဒီယာလောကကိုတဖြည်းဖြည်းစီးယုံသိမ်းသွင်းဖို့တရုတ်ဘက်ကကြိုးပမ်းနေပုံကိုလွန်ခဲ့တဲ့အောက်တိုဘာ12ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာတင်ထက်ပိုင်ဆိုသူကရေးသားခဲ့ပါတယ်။ယူနန်ပြည်နယ် တဟုံဒေသန္တရအစိုးရဝါရဖြန့်ဌာနရဲ့ကွန်ရက်ပေါ့ဖော်အွန်လိုင်းမြန်မာသတင်းစင်ဟာကချင်ဒေသကိုစီးရုံးဖို့ရည်ရွယ်ပါတယ်။ 7 day သတင်းစာမှာတရုတ်ပိုလန်မှတစ်ကိုကြော်ညာတဲ့ဆောင်းပါးမျိုးတွေ့နိုင်ပါတယ်။ကြက်ဆယ်သိန်းပေးလာတာနဲ့တရုတ်ရဲ့ဝါရဖြန့်သတင်းဆောင်းပါးကို The Voice စာဆောင်ကဖော်ပြပါတယ်။ညစီမသတင်းစာဆောင်ကလည်းတရုတ်အစိုးရပိုင်း Global Times နဲ့သတင်းဖလှယ်ဖို့သဘောတူထားတာ2016ခုနှစ်ကတည်းကဖြစ်ပါတယ်။တရုတ်ဝါရပြန့်မှုနဲ့ပတ်သက်သူတွေတိုးပွားနေတာတွေ့ရပါတယ
်မြန်မာနောက်သတင်းစာဆောင်ကိုအမေရိကန်ကထောက်ပံ့တယ်လို့တရုတ်ကလည်းမြန်မာသတင်းစာဆောင်တွေကိုထောက်ပံ့ဖို့ကြံစည်နေပုံရပါတယ်တရုတ်ပြည်ကိုသွားရောက်လည်ပတ်တဲ့မြန်မာသတင်းသမားဥယျာဉ်လည်းတဖြည်းဖြည်းများပြားလာပါလေတာမွေမြို့နယ်ဖုန်းစိန်လားမှာမြန်မာပလက်ဖောင်းဆိုတဲ့အွန်လိုင်းမီဒီယာကိုတရုတ်အရင်းနှီးနဲ့မှတ်တည်တာမို့ဒါရိုက်တာတွေမှာတရုတ်နိုင်ငံသား5ဦးနဲ့မြန်မာနှစ်ဦးပါဝင်ပါလေမြန်မာတရုတ်စီးပွားရေးဇင်းကြံစီမံကိန်းတွေမှာဒေသခံတွေရဲ့ထောက်ခံမှုယုံကြည်မှုကိုလိုအပ်တယ်လို့ဒေါ်စန်းစုကြည်ကပြောထားတာကြောင့်မြန်မာလူထုရဲ့ထောက်ခံမှုနဲ့ယုံကြည်မှုကိုရရှိအောင်တရုတ်ကအစွမ်းကုန်ကြိုးပမ်းနေပုံရပါတယ်မြန်မာပြည်မြောက်ပိုင်းမှာလူမှုရေးအကူအညီပေးဖို့အတွက်ရန်ငွေတန်း1000သို့မဟုတ်ဒေါ်လာတန်း150ထောက်ပံ့မှုလွန်ခဲ့တဲ့ဧပြီလမှာတရုတ်အစိုးရကသဘောတူလိုက်ပါလေယူနန်ကိုအခြေခံတဲ့တရုတ်မြန်မာစီးပွားရေးဇင်းကြံမှာတရုတ်ဘက်ကစီမံကိန်း30တင်ထားပြီးမြေ၉ခုသာမြန်မာဘက်ကအတည်ပြုပါတယ်အနုနီးနဲ့စီယုံသိမ်းသွင်းတဲ့အပျော်စွဲလမ်းစဉ်ကိုတရုတ်ကျင့်သုံးလာတာသိမကြသေးပါဘူးရေရှည်ကျင့်သုံးနိုင်မှအကျိုးခံစားရဖို့ရှိပါတယ်အခုရေတွင်းတူခုရေကြီးတောက်လို့ရတာမျိုးမဟုတ်တာသင်ရှားပါလေခင်ဗျာ
ဥက္ကံခေရမြမရေးတုံသက်ချက်ကိုမနေ့ဖန်တောက်ကြနေမနေ့မှလည်းနောက်တစ်ချိန်နားဆင်နိုင်ပါလေရှင်အခုကျမ်းမာရေးအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်မှာတော့ငလျင်လှုပ်ရင်ဘာတွေချက်ချင်းလှုပ်တင်သလဲဆိုတာကိုပြောပြပေးမှာဖြစ်ပါတယ်ငလျင်လှုပ်ချိန်ဟာအချိန်တို့ခဏတာလေးဖြစ်ပြီးလူတွေရုတ်တရက်မှုအထိတ်တလန့်ဖြစ်သွားတတ်ပြီးတော့ဘာလို့ရမှမသိပဲဖြစ်တတ်ကြပါတယ်ငလျင်လှုပ်ပြီဆိုတာသိတာနဲ့တပြိုင်နက်အရင်ဆုံးစိတ်တည်ငြိမ်အောင်ထားဖို့လိုအပ်ပါတယ်ပြီးတော့မှချက်ချင်းတဆင့်စီဘာတွေလှုပ်တင်နေဆိုတာစနစ်တကျဆောင်ရွက်ရမယ့်ကိစ္စတွေနဲ့ရှောင်ရမယ့်ကိစ္စတွေကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคရေးပေါ်သူ့စေယုံကြီးပမောက္ခဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်တို့ဒီငလင်အန်တရနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာငလင်မတိုင်ခင်ကြိုတင်ပြင်ဆင်ထားတဲ့ဒီလေးလံတဲ့ပစ္စည်းတွေပြိုကျလဲကျတာကနေကာကွယ်ဖို့ပစ္စည်းအထားသူစနစ်တကျရှိဖို့ ਨੇ ဒီလမ်းဖောက်လဲပိတ်မသွားအောင်ပေါ့နော်ပြင်ဆင်ထားဖို့နောက်ချက်ချင်းဒီဝက်ကာကင်လုပ်နိုင်ဖို့ပေါ့နော်အလုံးကြုံဆုံးအခိုင်အမာဆုံးနေရာကိုရှာရဖို့ ਨੇ ဒီအရေးပေါ်ရှေးဦးသူနာပြည်စုနီးတွေ ਨੇ အရေးပေါ်ဆေးနဲ့ပစ္စည်းတွေကိုဆောင်နာဖို့တွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေငလင်လှုပ်လာတဲ့အချိန်မှာဘာတွေချက်ချင်းလှုပ်တင်တာကိုဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ငလျင်လှုပ်တာနဲ့ဆိုင်ပထမဆုံးဘာလို့ဖို့အရေးကြီးလဲဆရာ
ငလျင်တကယ်လှုပ်လာပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့မှာချက်ချင်းကိုယ့်ရဲ့တုံ့ပြန်ဆောင်ရွက်မှုတွေကစနစ်ကျဖို့လိုတယ်စနစ်မကျရင်ခုနပြခဲ့တာနဲ့ဒီဆုံးကပို့ပြီးတော့များနိုင်တာပေါ့နော်အဲ့ကြောင့်မလို့တကယ်လို့မြတ်ကိုဟာစောင်းဦးအတွင်းမှာအိမ်အတွင်းမှာရုံးအတွင်းမှာရှိနေတဲ့အခြေအနေဆိုပထမဆုံးအရေးကြီးဆုံးကတော့ကိုယ့်အကူ stable ဖြစ်အောင်ပေါ့နော်ကိုယ့်အကူတည်ငြိမ်အောင်နေပြီးတော့ဆုံးဖြတ်ချက်ချပြီးတော့အလုပ်ရမယ်ဆိုတဲ့ step တွေကိုတစ်ခုပြီးတစ်ခုလုပ်သွားဖို့လိုတယ်နော်ဒီလိုပဲကိုယ့်ရဲ့ဈေးမှာရှိတဲ့ဒေသစုဝင်တွေရောနော်လုပ်ဖို့ကြိုင်ဖက်တွေရောအကုန်လုံးကိုလည်းပဲတတ်နိုင်သမျှအရန်ကိုမကြောက်ရွံ့မှုနဲ့ရောက်ရက်ခတ်ပြီးတော့ဖြစ်ဖို့အတွက်ဒါတွေအတွက်တော့ချက်ချင်းပဲကြံ့ကြံ့ပေးရမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ငလျင်လှုပ်လာလာချင်းအရေးကြီးဆုံးကဒီစိတ်ကိုတည်ငြိမ်အောင်ထားပြီးတော့အခုဆရာပြောတဲ့ဘလို့စနစ်တကျဆက်ဆောင်ရွက်မယ်ဆိုတော့အသေးစိတ်ရှင်းပြပေးပါလားဆရာ
ပထမဆုံးစလှုပ်တာနဲ့လိုအပ်မယ့်ကိစ္စကတော့အနည်းကင်းတဲ့နေရာကိုအမြင်ချဖို့ကိုရှိနေတဲ့နေရာနေပြီးတော့အနည်းကင်းတဲ့နေရာဆိုတာအဆောက်အဦတွေကနေပြီးတော့အပြေကိုထွက်ဖို့အတွက်လုံးဝမထွက်သင့်ဘူးခြေကအရှင်းပြေးရှင်းပြီးတော့အဆောက်အဦပြေကိုထွက်အောင်ကြိုးစားတာတို့အဲ့ဒါကြတော့ဓာတ်လီကားကိုတုံးပြီးတော့အပြေကိုထွက်အောင်ကြိုးစားတာမျိုးတွေမလုပ်သင့်ဘူးဟုတ်ကဲ့ငယ်ငယ်လှုပ်တဲ့အချိန်ကငယ်ငယ်လေးကိုပြေးနေတဲ့အချိန်မှာပဲကျိုးတဲ့အချိန်ပိတ်မိတဲ့အချိန်မသွားချုံနိုင်တဲ့အတွက်ကြောင့်ကိုရှိနေတဲ့နေရာမှာပဲစိတ်ရှိမဲ့နေရာတစ်ခုခုကိုချက်ချင်းရှာတယ်သူတို့စိတ်ရှိတဲ့နေရာဆိုတာကတော့ကျွန်တော် ဒီခိုင်ခန့်တဲ့သပွဲတွေအောက်သူအကာအွယ်တွေအောက်သူကြီးဝင်တဲ့ဟာမျိုးဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခိုင်ခန့်တဲ့နေရာမှာဆရာအရင်ပြောခဲ့တဲ့ဝက်ကကိုင်ပေါ့နော်ဝက်ပြီးတော့အကာအွယ်တစ်ခုကိုယူပြီးတော့တစ်ခုကိုမလဲအောင်ကင်ထားမှာပေါ့ဆရာနော်ဟုတ်ကဲ့ဟုတ်ကဲ့ခရင်အောက်လိုနေနေနေရာမျိုးတော့သူကမဝင်သေးဘူးခရင်အောက်ကျတော့အရင်မင်းတော့တစ်ခုပြောကြတာနဲ့ကိုကအောက်မှာပြ ို့ဒီမန္တကားတို့ဒီလိုချင်းချင်းမျိုးတွေဒီမှာတော့ပြိုကျနိုင်တဲ့အိမ်တော်ပြည်ဘောကမြင့်နိုင်ထားတဲ့ပစ္စည်းတွေရှိတဲ့နေရာတွေဒီလိုနေရာမျိုးတွေအောက်မှာတော့မနေသေးဘူးဒီကအရင်တို့ဘာလို့မှလည်းမနေသေးဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဒီငလျင်လှုပ်လှုပ်ချင်းနောက်ထပ်ဖြစ်နိုင်တဲ့ဘလိုအနေထပ်တော့ပြင်ထားသင့်တယ်လားဆရာ
တကယ်လို့များကိုကတိတ်မိနေမယ်ဆိုရင်ဒီထဲမှာအပြင်ထွက်မရပဲတိတ်မိနေတဲ့အခါမျိုးမှာလည်းပဲတက်နေတဲ့စိတ်ကိုတည်ငြိမ်အောင်ထားဖို့လိုတယ်ပြီးတဲ့အခါမှာအရန်ရုံးကံလှုပ်ရှားပြီးတော့မထွက်ဖို့ရည်ရည်ရုံးကံလှုပ်ရှားလိုက်မှကိုယ့်ကိုပြုတ်ချနိုင်တာမျိုးတွေထပ်ပြိုသွားတာမျိုးတွေဖြစ်နိုင်တဲ့အတွက်အဲ့ဒီအချိန်မှာကိုညစ်တောင်းမှုအတွက်သူကကြိုးစားမယ်တကယ်လို့များကိုကိုယ်တိုင်တနေရာထဲမှာပြိမိနေတယ်ဆိုရင်
ဟုတ်ကဲ့ဆရာအခုလိုဒီအိမ်တွဲမှာပြီးသွားတဲ့ခါကျတော့တကယ်လို့ကိုကအိမ်ပြင်ကိုရောက်နေရောဆရာဘာတွေချက်ချင်းလုပ်ဆောင်တယ်လဲဆရာ
တကယ်လို့အိမ်ပြင်ထွက်နေရင်လည်းပဲဘုကာကန်ဆိုတဲ့တဘောငလျင်မှာသူကချက်ချင်းအောက်ကိုဘာကြောင့်ဝှချလိုက်ရလဲဆိုတဲ့ခါကျတော့ငလျင်ကိုယ်တိုင်ကမတည့်ရနေတဲ့လူထိုင်နေတဲ့လူကကဲချအောင်အရန်ကိုညီကြီးပေါ်ကိုသူကဘိုင်းကိုလဲချအောင်လုပ်နိုင်တဲ့တုံ့လုံမှုမျိုးဆိုတဲ့ခါကျတော့သူကသူတို့ပြင်ပြန်ပြီးတဲ့ဟုတ်ကဲ့တော့ငလျင်ကကိုယ်ကိုလဲမချခင်ကိုကအရင်လဲချပါလို့ပြောတာပေါ့ဒါမှသာလေငလျင်ကငလျင်တန်းကြောင့်ဝုန်းသူလဲချတဲ့အခါမျိုးကြရင်လက်ထောက်ပြီးလက်ကျုပ်မယ်ခေါင်းနဲ့ခင်းပြီးခေါင်းမှာတန်းရရမယ်သတိပြမယ်ဒီလိုမျိုးတွေဖြစ်မှာဆိုလို့ဘုတ်ဆိုတဲ့ပထမဆုံးဥစ္စာကိုဆက်ကတဲ့နေကြီးပေါ်ကိုဒူးထောက်ပြီးပြုတ်ဝင်လိုက်ပါတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီမှာတော့နေကြီးပေါ်မှာဝတ်ချတာပေါ့နော်အိမ်ထဲမှာဆိုရင်တော့ကြမ်းမြင့်ပေါ်ကိုဝတ်ချရမယ်သဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ပြီးတဲ့အခါမှာကာဆိုတဲ့သဘောကတော့သူကပါဝင်ဆိုလိုတာလေဆိုကာဆိုတာကိုယ့်ရဲ့အပေါ်ကနေပြီးတော့ပြုတ်ကျလာနိုင်တဲ့ပစ္စည်းတွေကိုအဓိကအရေးကြီးဆုံးဖြစ်တဲ့ဥကောင်းဒါကိုကာဝယ်နိုင်တာပေါ့နော်ဥကောင်းကိုတခုခုထိမြင်ရင်သူကကျန်တဲ့တုံ့ပြန်မှုတွေမဆောင်ရနိုင်တော့ဘူးအဲကြောင့်မလို့ဥကောင်းကိုထိမြင်ကိုယ့်ရဲ့ကောင်းပေါ်ကိုလက်ကိုတင်ဒါမှမဟုတ်ဘေးကမှကောင်းတို့တခြားပစ္စည်းလို့ရှိရင်ကောင်းပေါ်မှာတခုခုတင်တကယ်လို့ဘန်းတို့ဘားတို့ဒီလိုမျိုးတွေရှိရင်လည်းကောင်းပေါ်ကိုတင်ထားဖို့တော့ပြတာကာတာကာပါလို့တာပေါ့န
ော်ဟုတ်ကဲ့အဲ့တော့ဒီအိမ်အတွင်းမှာဆိုလို့ရှိရင်လည်းဒီကောက်ကိုမထိခိုက်အောင်ဒီဆရာအရင်ပြောခဲ့တဲ့ဒီခိုင်မာတဲ့ဇပွဲအောက်မှာဝင်ပြီးတော့အကာအကွယ်ယူလာဇပွဲတိုင်ကိုကင်တာမျိုးကိုဆွလိုတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကာပြီးတော့မကင်ဆိုတဲ့ဇပွဲကငလျင်ကကိုယ်ကိုလွတ်ကာပြီးတော့ဆွဲတဲ့နေတဲ့အတွက်ကြောင့်ဘေးကနေပြုတ်မကြအောင်ဘေးမကြအောင်တခုခုကိုကင်ထားဝယ်ဒီလိုဇပွဲမျိုးနော်ဒါမှဒါကြောင့်မလို့ဝတ်ကာကင်ဆိုတဲ့ကျွန်တော်တို့ကငလျင်မှာအဓိကတုံ့ပြန်ရမယ့်အခြေအနေကိုသူကဆွလိုတာတကယ်လို့အပြင်းမှာကိုကအပြင်းမှာအဆောက်အဦအပြင်းမှာရောက်နေရင်လည်းပဲကျိုးကြနေတဲ့ကြီးကြီးတွေကအကစ်တင်လေးအောက်တို့စာအုပ်တွေရဲ့ဘေးတို့နော်အမြင့်မှာတက်တင်လေးရဲ့ဘေးအဲ့နေရာမျိုးတွေမဟုတ်ဘဲနဲ့ငလျင်မှာအဓိကကိုပြေးပြီးတော့ရှောင်ပုံးရမယ့်နေရာကဘာမှမရှိတဲ့ကွင်းမြင့်လို့ကွက်လိုက်လို့နေရာမျိုးတွေမှာပဲသူကသွားပြီးတော့ဘောက်ကာကိုင်းနေတဲ့အဲ့နေရာမှာကိုယ့်ကိုစိတ်ပြေအောင်နေတဲ့နေပေါ့ကွနော
်ဟုတ်ကဲ့ဆရာတကယ်လို့အပြင်မှာကားမောင်းနေတဲ့အနေအထားမှာရှိနေခဲ့ရော
မောင်းနေတဲ့ကားဆိုရင်လည်းကားကိုအချိန်လျှောက်ပြီးချက်ချင်းရက်ရက်တဲ့အခါမှာလည်းပဲခုနပြောသလိုပဲကျုပ်ကြပြိုလဲနိုင်တဲ့ပစ္စည်းတွေရှိတဲ့နေရာမျိုးတိုက်တွေနဲ့ဝေးရာတစ်ပင်တွေနဲ့ဝေးရာနောက်ဆိုတကားတွေပေါ်တို့တကားအောက်တို့ဒီလိုသဘောမျိုးတွေမှာလည်းတုံးကမရဘူးကားထဲမှာရှိနေကားထဲမှာပဲဆက်နေဖို့အတွက်အဲဒါဆိုကားကိုပေါ်ကျုပ်ကြလာတာတခုရှိရင်လည်းကားကကိုယ်ကိုကာွယ်ပေးနိုင်ရှင်းမပြေအောင်ဘေးကိုမထွက်အောင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအပြင်မှာအထူးသတိထားသင့်တဲ့နေရာအနေအထားမျိုးတွေရှိသေးလားဆရာ
အခုကကျတော့လည်းပဲသူကတကယ်လို့ပြန်ငလျင်လုတ်တဲ့အချိန်မှာကိုကပင်လယ်ကမ်းခြေလိုနေရာမျိုးရောက်နေတယ်ဆိုရင်တော့ဒါညနေနေရာပေါ့လို့ဆူနာမီကလာနိုင်နေဆိုတော့နာရီမိနစ်ပိုင်းနာရီပိုင်းအတွင်းမှာသူကတိုက်လာနိုင်တဲ့အတွက်ကြောင့်ဆူနာမီလုတ်မဲ့ညနေနေရာဆူနာမီရေလိုက်နေရာပြီး20 30 50 ठी ညစ်တဲ့ပြီးတော့ဟိုအားလုံးကိုသူကဘယ်လိုပြောမလဲအန္တရာယ်ရှိတဲ့အတွက်ကြောင့်အနည်းဆုံးတော့ပင်50အထက်ညနေနေရာမျိုးကိုဒါမျိုးအဆောက်အဦညစ်ရှိတဲ့နေရာမျိုးအရင်တနင်္လာနေ့အမြင်ဆုံးပြေးပြီးတော့ကာကွယ်နေတိုင်းတည်းနဲ
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝိမစီစီတိဆက်ပေးတဲ့ကျမ်းမာရေးစီစဉ်ကိုမနေ့ဖက်မနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာကန္တာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူတဲ့အပေါ်နိုင်ငံတကာရောက်ကရင်အဖွဲ့အစည်းပေါင်း40ကျော်ကတူးဆူထောက်ခံခဲ့တယ်ဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင် ICJ တရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားကွဲပြားတဲ့အမြင်တွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပ
ါအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကရင်ဆိုင်သွားမဲ့မှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့စုံစမ်းမှုဖော်ထုတ်မှုပေါ်မှာနိုင်ငံတကာရောက်ကရင်ဖွဲ့စည်းပေါင်း40ကျော်ကကြိုဆိုထောက်ခံကြောင်းဒီဇင်ဘာလ2ရက်နေ့မှာထုတ်ပြန်လိုက်ပါတယ်အခုလို ICJ တရားစွဲဆိုမှုဟာရိုဟင်ဂျာအတွက်တည်းမကပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသတွေအလုံးအတွက်တရားမျှတမှုရရှိဖို့အတွက်ကရင်ဖွဲ့တွေကကြိုဆိုထောက်ခံတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရသူနော်ဝါခုရှိကပြောပါတယ်မြန်မာနိုင်ငံဟာ UN ရဲ့လူမျိုးသုံးသပ်ပြမှုရာဇဝတ်မှုကာကွယ်ခြင်းနဲ့ပြစ်ဒဏ်ချမှတ်ခြင်းဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးသူပြီးသားဖြစ်တာကြောင့်ကမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုပေါ်မှာ ICJ တရားရုံးမှာရင်ဆိုင်သွားရမှာလည်းဖြစ်ပါတယ
်အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်လှရဲ့နေအိမ်ကိုဒီဇင်ဘာလ3ရက်နေ့ညကအမည်မသိအဖွဲ့ကနေလက်ပစ်ဘုံးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ဒီလိုဘုံးနဲ့ပစ်ခတ်ရမှာပောက်ကွဲမှုမရှိခဲ့တယ်လို့နေမြခံရဲတပ်ဖွဲ့ကနေတရားခံကိုစစ်စစ်နေဆဲဖြစ်တယ်လို့ဆိုပါတယ်ဒီဘုံးခွဲမှုဖြစ်စဉ်ဟာဒေသတွေလက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိနိုင်တယ်လို့တမူးဒေသခံတချို့ကတန်တရားရှိနေပါတယ်ဘုံးခွဲမှုဖြစ်စဉ်အတွင်းဦးမောင်မောင်လှဟာအမျိုးသားလွတ်တော်အစည်းအဝေးတက်ရောက်နေချင်းဖြစ်လို့နေအိမ်မှာသူ့ရဲ့မိခင်နဲ့ညီမဖြစ်သူတို့တာရှိနေကြောင်းဒေသခံတွေကဆိုပါတယ
်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့နယ်တာလီမြို့နယ်ခွဲမှာပါဝင်တဲ့နာဟိုင်းလုံရွာမှာဒေသခံလူထုကန့်ကွက်တဲ့ကြားကကုမ္ပဏီတွေကနေရွှေဆက်လက်သူ့ဖော်နေမှုကြောင့်တဘာဝဘေးကြုံရတဲ့ဒေသခံတွေကနေအိမ်ကိုစွန့်ခွာပြီးရွာပြင်မှာသွားရောက်နေထိုင်ကြရပါတယ်အခုပြီးခဲ့တဲ့မိုးတွင်းကာလကနေအခုအချိန်ထိနေအိမ်ကိုပစ်ပြီးရွာပြင်မှာသွားနေရတဲ့ရွာသားတွေမီတာစု၈စုရှိနေပြီဖြစ်ကြောင်းနေထိုင်လုကန်စားတာဖို့အခက်အခဲရင်ဆိုင်နေရကြောင်းနာဟိုင်းလုံရွာသားဆိုင်းရှိုးကပြောပါတယ်၂၀၀၆ခုနှစ်ကတည်းကစတင်လာတဲ့နာဟိုင်းလုံဒေသမှာရွှေတူးဖော်မှုကြောင့်နှစ်နာဆုံးရှုံးမှုတွေခံနေရတဲ့ဒေသခံတွေစက်တိုက်ဆန့်ကျင်ကောက်ွက်လာခဲ့ကြပေမဲ့လည်းအစိုးရဆက်ဆက်အာဏာပိုင်တွေကလည်းဒေသခံတွေကိုဖြေရှင်းပေးတာမျိုးမရှိကြောင်းနာဟိုင်းလုံဒေသခံတွေကပြောဆိုနေပါတယ်နာဟိုင်းလုံမှာရွှေသူပေါ်မှုကြောင့်ဒေသခံလူထုရဲ့လေယာဉ်မြေအေက380ကျော်လဲပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်။မွန်ပြစ်သက်ပါတီဦးဆောင်အကောင့်ထဲပေါ်ဆောင်ရွက်လျက်ရှိတဲ့မွေစည်းဆွဲသူများပြန်လဲထူထောင်ရေးဌာနရဲ့လုပ်ငန်းစဉ်တွေကိုနိုဝင်ဘာလကုန်ပိုင်းကရေးမြုံနဲ့အတွင်းရှိခြေရွာတွေမှာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မွန်ပြစ်သက်ပါတီထိန်းချုပ်ရနယ်မြေဖြစ်တဲ့ဝယ်စင်စခန်းအနီးမှာမွေးဆေးဆွဲသူများပြန်လည်ထူထောင်ရေးစခန်းကိုအကောင့်ထဲပေါ်နေမှုနဲ့ဌာနလုပ်ငန်းစီမံကိန်းတွေကိုပြီးခဲ့တဲ့မိုးရာသီမှာစတင်ပြုတ်လုလာခဲ့ပြီးရေလွှမ်းမိုးမှုနဲ့ရေဘေးဒုက္ခကြောင့်အခုအခါတဖန်ကွင်းဆင်းပြီးရှင်းပြပေးခြင်းဖြစ်ပါတယ်ဒီရှင်းလင်းပွဲမှာမွန်ပြစ်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်သာနဲ့ဒဝဲခရိုင်ဥက္ကဋ္ဌနိုင်ညာထွန်းတို့ဦးဆောင်ပါဝင်ခဲ့ပါတယ်အဆိုပါမွေးဆေးဆွဲသူများပြန်လည်ထူထောင်ရေးဌာနကို2018ခုနှစ်မှာစုစုပေါင်း45ဦးကိုယ်စားလှယ်ဖွဲ့ကစတင်အကောင့်ထဲပေါ်ဆောင်ခဲ့တာဖြစ်ပါတယ
်အခုတည်င်းလော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါစစ်ရာဇဝတ်မှုလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုကမ်ဘီယာနိုင်ငံကနေတရားစွဲဆိုမှုကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင် ICJ တရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသာလက်နက်ကင်တပ်ဖွဲ့အချို့ကလည်းထောက်ခံကြိုဆိုကြသလိုတချို့ကမြန်မာအစိုးရဘက်ကနေရက်တီထောက်ခံကြပါတယ်ဒီအကြောင်းသိစိတ်ကိုနမ်ဟွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုပဋိပက္ခဖြစ်စဉ်မှာမြန်မာစစ်တပ်ကနေနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာရိုဟင်ဂျာဆိုသူခုနှစ်သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသိမ်းရှောင်ခဲ့ကြရပါတယ်အဲ့ဒီအချိန်တုန်းကတပ်ဖြတ်ခြင်းအတ္တမကျူးလွန်ခြင်းစတဲ့လူအခွင့်အရေးချိုးဖောက်မှုတွေလည်းခံကြရတယ်လို့လူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကထုတ်ပြန်ပါတယ်ဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံကို လူမျိုးသုံးတပ်ဖြတ်မှုဆိုင်ရာဥပဒေချိုးဖောက်မှုနဲ့အပြစ်ပြေဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအပြစ်ရလက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့များရဲ့ငင်းကြိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာလ2ရက်နေ့ကနေ4ရက်နေ့အထိကျင်းပပြုလုပ်တဲ့အစည်းအဝေးမှာတော့ ICJ မှာမြန်မာအစိုးရကတရားရင်ဆိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးခဲ့ရမှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုကိုပြသနေခြင်းဖြစ်ပြီးတော့အမှန်တရားနဲ့တရားမျှတမှုကိုဖော်ထုတ်နေခြင်းဖြစ်တယ်လို့ထုတ်ပြန်ကြေညာချက်မှာရေးသားထားပါတယ် PPST ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ
်အဖွဲ့ဆယ်ဖွဲ့ဆိုတော့အတွေ့အမြင်ကတော့တော်တော်လေးကြီးရတော့တခုပဲကြောက်တော်တော်ကြီးကိုကြီးရတော့ပေါ့နော်အဲဒါပေမဲ့နောက်ဆုံးတော့ထုတ်ပြန်ကြေတမှာအတိုင်ထွက်လာတာပေါ့နော်ဒီဥစ္စာကတော့ထုံးစံပါပဲဒီတော့မှโอ้ทุทุชาชาไอ้ตัวมาอกางเนี่ยนะแล้วซูเนี่ยนะสิบ่บ่รู้เราเสยพวกอ่ะตะตันเน่ถั่วออกลงอะไรสุดแล้วตัวอ่ะบ่ลอยผู้บ่เนี่ยเน
าะญาติมาอซ้อยะเนี่ยสิตักกันนี่เตียตั้วหยอกยินไสมาโกถอกขันจองအကောင်မြင်ကြောင်းနဲ့တိကျမှန်ကန်သောအချက်နဲ့အပြည့်စုံဖြင့်တွားရောက်ဖြေရှင်းရန်တိုက်တွန်းကြောင်းရှမ်းလက်နက်ကိုင်တစ်ခုဖြစ်တဲ့ RCSS SSA နဲ့ SSPP SSA တို့ကကြေညာချက်အတီးတီးထုတ်ပြန်ကြပါတယ်လူအခွင့်အရေးချိုးဖောက်မှုစစ်ရာဇဝတ်ကျိုးလုံမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုမှုအပေါ်ထောက်ခံကြောင်းမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့တုံးဖွဲ့အနေနဲ့ကြေညာချက်ထုတ်ပြန်ခဲ့တဲ့ TNLA တအောင်လက်နက်ကင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတအကျော်ကလည်းအခုလိုပြောပါတယ်
ဒီစတရလူလူအလို့ဆောင်ချက်တွေစီရမှုကျွလုံးမှုတွေအတူကြီးချုပ်ပေါမှုတွေဒီစစ်စစ်စီရာကိုကျတော့ထောက်ခံတယ်လူအလို့ရှင်တော့ကျွလုံးဘက်မှာတော့ဒီရှိတဲ့တက်တွေထောက်ထားတယ်ပေါ့နော်ဒီကန်တော့မှပူပေါင်းဆောင်ရွက်မှုရှိတယ်ပေါ့
အခုလိုတရားစွဲဆိုမှုကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုတိုင်နေသာလန်နိုင်ငံ The Hit မြို့မှာရှိတဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိတွားရောက်ရင်ဆိုင်မှာဖြစ်ကြောင်းနိုဝင်ဘာလ20ရက်နေ့ကမြန်မာအစိုးရကထုတ်ပြန်ခဲ့ပါတယ်
ဆက်ပြီးတော့ထိုင်းနယ်စပ်နဲ့ကလက်မှာရှိတဲ့ဖျားသုံးစုဒေသမှာမြန်မာစစ်တပ်နဲ့မွန်ပြည်တပ်ပါတီတပ်တို့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ပေးတိမ်းရှောင်နေကြရပါတယ်ဒီအခြေအနေကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်မွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့ကြားဖျားသုံးစုဒေသဂျပန်ရေတွင်တိုက်ပွဲကြောင့်ဂျပန်ရေတွင်ကြံတော်နဲ့တိုက်ရင်သုံးရွာသားတွေဟာအထူးသဖြင့်တက်ကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးတွေ900ထက်မနည်းဘေးလွတ်ရာထိုင်းနယ်မြေထဲကိုထွက်ပြေးနေရပါတယ်။ဒီချင်းတွေကိုမိတွေးဖို့စစ်ဆောင်စခန်းရောက်ဂျပန်ရေတွင်စစ်ဆောင်တူကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
။ကောင်းလိုက်လေကောင်မလေးတို့တို့တလေကောင်တာဒီမလေးဒီပြုတ်ကြကလေကောင်ဖ
တ်တယ်။ကလေးတွေရောလူငယ်တွေရောလူဦးတွေရောကြောင်းလန့်လို့ထွက်ပြေးလာရတယ်။မိတွေးဖို့ကြောင်းမှာခိုးလုံနေရတယ်။စိုက်ပွဲကပဲချင်းအေးချမ်းမယ်ဆိုတာမသိသေးဘူး။ကျွန်တော်တို့ရွာသားတွေကတော့စစ်ဆောင်နေရတယ်။
ဒီလိုထွက်ပြေးလာရတဲ့အတွက်အိမ်မှာကြနေတဲ့အဖိုးသားပစ္စည်းတွေကြက်ဝက်အိမ်မွေးတိရိစ္ဆာန်တွေဆုံချုံလိုက်ရတယ်လို့ဂျပန်ရေတွင်းရွာမှာစစ်ရှောင်မျိုးသမီးတူကမွန်ဘာသာနဲ့အခုလိုပဲပြောပါဗျာ
哦มาตาบางออดะสะคอมละมอดะหลอกลองบักถ้าเกเปรอจาละหอดะตอนี้แ
หละโอ้ပြောเสียไม่ชิละอองเจมั่วเป็ดซี้หนีบีโลยัวเปลี่ยนตัวเลยตูริกะပြောပြเรไอ้ฤดูมาส่วนแลပြောเสียไม่ชิดออหมวยนอกท้าไลตาตูรุยัวซะซะยောက်เดนี่กะส่วนไอ้มามวยท้าเดเวอโอนะกองกูตูรุฉะซ้าไลตากုံยอซันซีอกုံลงเป็ดสะละคัดดิลุท้าราตะชั่วไอ้ส่วนผอกทวินท้าราเวิร์คช็อปไซงาไซงเกเรอยู่ตัวเรไอ้มาส่วนงวยสุปูริบาริတွေ့ရအကုန်ကောက်သွားတာအဲ့လိုမျိုးတွေရှိတယ
်ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်ညတကောင်နဲ့2ရက်နေ့နနက်ပိုင်းကူးတဲ့အချိန်မှာလဲတနက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်အဆက်မပြတ်ပစ်ခတ်တံတွေဖြစ်ပေါ်ခဲ့ပါတယ်ဂျပန်ရေတွင်တပ်တည်စခန်းကိစ္စကိုမွန်ပြည်တပ်ပါတီနဲ့အရှိတောင်တိုင်းစစ်ဌာနချုပ်ကသမတော်အရာရှိတွေပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကသွေးဆုံတာတစုံတရာသဘောတူကြတဲ့အစ်အထိမရောက်သေးဘူးလို့လည်းမွန်ပြည်တပ်ပါတီပြည်တွင်းရေးရာဌာနတာဝန်ခံနိုင်ဝင်းလှကအခုလိုပဲပြောပါတယ်
နောက်ထပ်တွေ့တဲ့အနေအထားကတော့ကျွန်တော်တို့နောက်ထပ်ပြင်ပြတဲ့အစီအစဉ်ရှိတယ်ကျွန်တော်တို့သဘောတူဒီပြည်လဲတဲ့အစီအစဉ်ဟိုတုံးနေရာတော့မရောက်ဘူးကိုလည်းနော်နောက်ထပ်ဟိုပြင်ပြတာတော့လက်ရှိတော့ရှိပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်တပ်ပါတီတပ်တည်တဲ့ဂျပန်ရေတွင်ကြီးရွာကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်ကျေးရွာသား900ကျော်ဟာထိုင်းမဲချမ်းမှရှိတဲ့မိတွေးဖို့နမကိတ်ဖုန်ကြီးကျောင်းမှစစ်ဘေးတိမ်းရှောင်နေရတာတပတ်ကျော်ရှိနေပြီဖြစ်ပါတယ်ရှင်
ုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာလက်နက်ကြီးကြီးတလုံးကြောက်ပောက်ကွဲခဲ့တဲ့အတွေ့အမျိုးသမီးနဲ့ကလေးတွေအပါအဝင်3ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ် ICJ မှာမြန်မာနိုင်ငံကအမှုရင်ဆိုင်သွားရမယ်နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့စုံစမ်းအမှုဖော်ထုတ်မှုအပေါ်နိုင်ငံတကာရောက်ကရင်ဖွဲ့စည်းပေါင်း40ကျော်ကကြိုဆိုထောက်ခံကြောင်းထုတ်ပြန်ခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကနာကိုမနေ့ပံတောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုလာမယ့်စနေညတရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုပြောပြရင်းဖိတ်ခေါ်ချင်ပါတယ်ရှင
်။တော်ရရှင်များရှင်။ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံကမှဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲ။နိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရရှင်အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးရွေးလုပ်ငန်းစဉ်စတင်တော့မှဖြစ်တဲ့အကြောင်းအောက်တော်ဥက္ကဋ္ဌနန်စီပလိုစီကဒီနေ့ပဲကြေညာလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီသမ္မတပေါ်ရေးယူနိုင်ရေးအောက်တော်တရားရေးကော်မတီကိုညွှန်ကြားထားတဲ့အကြောင်းပြောဆိုလိုက်တာပါ။သမ္မတရဲ့လိုရတရားဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်ဆိုတော့မငင်းနိုင်တဲ့အကြောင်းလဲအောက်လွှတ်တော်ဦးထားကပြောခဲ့ပါဗျ။နိုင်ငံရေးအကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုသမ္မတထရန့် PR ပေးခဲ့တာတရားစွဲနယ်နောက်တဲ့ပြည်မှုမြောက်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေရကျွမ်းကျင်သူပညာရှင်၃ယောက်ကလွှတ်တော်မှာထွက်ဆိုခဲ့ပြီးနောက်ပြည့်မှာပဲကြေညာလိုက်တာပါ။အောက်လွှတ်တော်ဦးထားရဲ့ကြေညာချက်မတိုင်ခင်မှာပဲသမ္မတထရန့်ကတော့ဒီမိုကရက်ကိုယ်စားလှယ်အများစုဖြစ်တဲ့အောက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်တွေစတင်မယ်ဆိုရင်လည်းမြင်းမြန်ဆန်ဆန်ဆောင်ရွက်စီခြင်းနဲ့ဆိုပြီးပြောဆိုထားပါတယ်။ပြည်ထောင်နိုင်ငံမှာပင်စင်ကန်စားဝယ်စနစ်တစ်ခုလုံးကိုပြင်ဆင်မဲ့သမ္မတအီမန်နျူရယ်မက်ခရွန်ရဲ့အစီအစဉ်တွေပေါ်မကျေနပ်ချက်နဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေလုပ်နေရကြောင်းပါရီမြို့တော်ကြီးတစ်ခုလုံးမှာလည်းလုပ်ငန်းတွေရပ်ဆိုင်နေပါတယ်။ဆရာများတမကကုန်တင်ကားမသူများတမကစတဲ့လုံသမားတမကပေါင်းစုံကတမကဝန်တွေကအလုပ်ခွင်ကနေမြို့တော်လမ်းမပေါ်မှာထွက်ပြီးကြီးတက်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွေကနေဘက်ဒေသတွေမှာဆက်သွယ်ရေးကုမ္ပဏီကြီးကဒေါ်လာ10ဘီလီယံကျော်ဖို့လောက်ဟွာဝေးပစ္စည်းကိရိယာတွေကိုဝယ်ယူပြီးအင်တာနက်ဆက်သွယ်ရေးစနစ်တွေတက်ဆင်မဲ့အစီအစဉ်ကိုအမေရိကန်ဆွေရကတားဆီးခဲ့တဲ့အပေါ်ဟွာဝေးကုမ္ပဏီကအမေရိကန်ဆွေရကိုတရားစွဲလိုက်ပါတယ်။ပြည်သူဆက်သွယ်ရေးဆိုင်ရာကော်မရှင် FCC ကိုနယူးအော်လင်းမြို့မှာရှိတဲ့ပြည်သူတရားရုံးမှာဟွာဝေးကုမ္ပဏီကတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်။
ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလှန့်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရဲ့။မနေ့ပံတောက်ကြနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့နားဆင်နိုင်သလို Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးTo demolition.
This program has come to you from the Voice of America, Washington.